Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အစိုးရမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ2425 3251တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စင်မဒီညတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားနဲ့သူ့ COA ဖွဲ့လို့ရဆက်နွယ်မှုတွေရှိနေတော့မှာရာဇဝမှုမမြောက်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။ရှိလာတဲ့ပြည်ပခီးထွက်မဲ့ထိုင်ဝမ်သမ္မတကိုအမေရိကန်မှာခီးတစ်ထောက်ဝင်မပေးဖို့တရုတ်ကတောင်းဆိုလိုက်တဲ့အတွက်နိုင်ငံဆက်ဆံရေးပိုဆိုးစရာဖြစ်လာနေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုဝင်းမင်းနဲ့တူချင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညတဲ့သောတာရှင်တွေနားဆင်ကြရမယ့်ဒီမှာတော့မြန်မာနိုင်ငံတော်မှာရေးကြီးနေမှုနောက်ဆုံးအခြေအနေတွေလည်းပါဝင်ပါတယ်။မွန်ကြီးတဲ့အတွင်းမှာတော့ဒီရက်ပိုင်းမှာရေးပြန်ကျသွားတဲ့အတွက်လေးရတာပိတ်ပင်ထားရတဲ့ရန်ကုန်မော်လမြိုင်ကားလမ်းပွင့်သွားသလိုရေးပေးရှောင်တွေနေရစတင်ပြီးတော့ပြင်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီနေ့ကဟိုသမ္မာရိုးသားလောက်အစာပွင့်တော့ဒီဝေးချောင်းနေရဲ့အချိန်ကြီးကတော့ကြယ်ကြီးစကားနေရတယ်ပြီးတော့အဲဟိုပြန်ကြရပြောနော
်။ဘုံကြီးနဲ့အစိုးရစီမံကိန်းဗနာကြီးနဲ့လူဝဲမှုကြီးကြပ်ရေးဝန်ကြီးဦးဝနာကျော်ကခုလိုပြောသားကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်အာရှဒေသနဲ့အမေရိကန်ကုန်သွယ်ရေးနောက်ရခိုင်ပြည်ခါတွင်မှလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းမဲ့ကော်မရှင်နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့ရုရှားနိုင်ငံမှာပင်စင်ရီမဲ့အသက်ကိုတိုးမြင့်လိုက်တဲ့သတင်းစာရတွေအပြင်ဒီအင်္ဂါညတိုင်းလူလိုက်စီစဉ်ကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကတင်ပြပေးပါလိမ့်မယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်က2016သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနဲ့သူ့စည်းဝေးအဖွဲ့တို့ပတ်သက်ဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းဖော်ထုတ်မှုတွေကိုထပ်မံတိုက်ခိုက်ပြောဆိုလိုက်တယ်လို့ပတ်သက်မှုတွေရှိခဲ့ရင်တော့မှရာဇဝတ်မှုမမြောက်တဲ့အကြောင်းဒီကနေ့ပဲပြောလိုက်ပါတယ်။အမေရိကန်တရားရေးစနစ်မှာပတ်သက်ဆက်နွယ်မှုဟာရာဇဝတ်မှုအဖြစ်တိတိကျကျအဓိပ္ပာယ်ဖွင့်ဆိုထားတာမရှိတဲ့အကြောင်းသမ္မတရဲ့ကိုယ်ပိုင်ရှင်းတဲ့တယောက်ဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူရီကူလီယာနီရဲ့မှတ်ချက်အတိုင်းသမ္မတထံကပြောလိုက်တာပါ။ဒါပေမဲ့လည်းသူ့ရဲ့စီယွင်းဖွဲ့ဟာရုရှားနဲ့ပတ်သက်မှုမရှိခဲ့တာကြောင့်ပြဿနာမရှိနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ပတ်သက်ဆက်နွယ်မှုဟာရာဇဝတ်မှုမဟုတ်ပေမဲ့လည်းအထူးဆုံးသက်စစ်ဆေးမှုကတော့ရွေးကောက်ပွဲကိုခြေလှယ်နိုင်မှုပြပဆိုးတော့တရားနဲ့ပူပေါင်းချက်စီမှုရှိမရှိထရန့်ရဲ့စီယွင်းဖွဲ့ဝင်တွေရုရှားနိုင်ငံမှာအကျိုးစီးပွားတွေရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါ။ရွေးကောက်ပွဲမှာရုရှားကကြောင်းဝင်ဆုပ်ပတ်ခဲ့တဲ့ကိစ္စကိုတော့သမ္မတထရန့်ကစိတ်မပါလမ်းပါလက်ခံထားပြီးစုံစမ်းစစ်ဆေးမှုကလည်းရွေးကောက်ပွဲမှာပြန်ပက်ဒီမိုကရက်တစ်ပါတီကိုယ်စားလောင်းဟီလာရီကလင်တန်ရှုံးနေခဲ့တာကိုစင်ကြီးပြောလုတ်ကျံဖန်တီးထားတဲ့အတူရောင်စုံစမ်းစစ်ဆေးမှုစာဖြစ်ကြောင်းပြောဆိုထားပါတယ်။ဒီမှာထရန့်ရဲ့ယူကော့ပွဲစီယွင်ပွဲဥက္ကဋ္ဌပေါ်မနာဖို့ကိုရုရှားရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးပထမဆုံးတရားရုံးတွင်စစ်ဆေးတဲ့နေ့မှာပဲသမ္မတထရန့်ကတိုက်တိုက်ဆိုင်ဆိုင်မှတ်ချက်ပြီးပြောဆိုလိုက်ကြလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒီစီယွင်အဖွဲ့ဥက္ကဋ္ဌပေါ်မနာဖို့ထားရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုနဲ့တမှုကိုဒီနေ့ဗာဂျီနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။အခွင့်ရှာမှုအပြစ်ပတ်မှာဖွင့်လှစ်ထားတဲ့ဘန်စင်းတွေကိုတင်ပြဖို့ပြက်ကွက်မှု၊ဘန်ကတွေမတမားတဲ့နီးနဲ့ငွေချေးမှုစတဲ့ရာဇဝတ်ကြောင်းနဲ့ဆက်ဆူထားတဲ့မှုတွေဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆက်ဖက်မှုတွေကိုအဓိကထားစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရဲ့လုပ်ငန်းတွေနဲ့အပေါ်ယံကြည့်ရင်တော့ဆက်ဆက်မှုမရှိပါဘူး။ဒါပေမဲ့အရေးယူခံထားတဲ့အမှုတွေဟာယူကရိန်းသမ္မတဟောင်းဗစ်တာယန်နိုကိုဗစ်အတွက်ဆယ်စုနှစ်နဲ့ချီနိုင်ငံရေးရအတိုင်ပင်ခံအဖြစ်အကျိုးဆောင်စီရင်ပေးကြတာတွေနဲ့အဓိကဆက်နွယ်နေတာပါယူကရိန်းသမ္မတဟောင်းနဲ့ရုရှားလူလာတဲ့သူပါတီအတွက်2016ကနေ2015ခုနှစ်အထိအကျိုးဆောင်ပေးကြတာကမနဖော့နဲ့သူ့ရဲ့စီးပွားပဟောင်းရစ်ဂိတ်စ်တို့ဟာဒေါ်လာ3000နဲ့ချီဝင်ငွေရခဲ့ပြီးရလာတဲ့ဝင်ငွေတွေကိုလည်းအမေရိကန်အခွန်အစည်းဌာနကိုအကြောင်းမကြားပဲထားခဲ့တယ်လို့စွပ်စွဲခံထားရတာပါကြည်လေးတဲ့ဝင်ငွေခွန်ပေးဆောင်မှုရှောင်ရှားတဲ့အနေနဲ့ဟန်ပြကုမ္ပဏီတွေနိုင်ငံခြားဘဏ်စင်းတွေဖွင့်လှစ်ပြီးယူကရိန်းကနေရလာတဲ့ဝင်ငွေတွေကိုချင်းငွေဖြစ်စင်းပြကအမေရိကန်မှာဒေါ်လာသန်းပေါင်းများစွာတက်မှုရှိတဲ့အိမ်ချမ်းမြေတွေနဲ့ပစ္စည်းတွေကိုဝယ်ယူခဲ့ကြောင်းလဲအစိုးရရှင်းနေတယ်ကဆက်ဆွဲထားပါတယ်။သမ္မတထရမ့်ရဲ့စီယွင်ရေးမှူးဟာမနဖော့ကတော့ဒီနေ့ရင်ဆိုင်ရမယ့်အမှုတွေရောဝါရှင်တန် DC ကနောက်တစ်ခုမှပါသူ့မှာအပြစ်မရှိဘူးလို့ညှဉ်းဆန်းထားပါတယ်ခင်ဗျာ။
ဒီနိုင်ငံနဲ့တရားရေးစကားပြောဖို့အသင့်ရှိတဲ့အကြောင်းမနေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲသင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံမှုဆန္ဒရှိမရှိသတင်းတော်တရားရေးအမေကိုသမ္မတထရန့်ကတုံ့ပြန်ဖြေကြားရမှာတွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်ရတဲ့အကြောင်းနဲ့အထူးသဖြင့်စစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေလူတွေသိချင်တာမိုးကောင်ရေရှားကပ်ဘေးတင်တာမျိုးတွေလိုကိစ္စမျိုးတွေမှာတွေ့ဆုံဆွေးနွေးခြင်းအပြင်အကျိုးမျိုးနိုင်တဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။ အမေရိကန်ကျိုးစီးပွားပေါ်ရန်လိုတဲ့သဘောထားရှိသူတွေနဲ့တပ်တမန်ကြီးရဲ့တိုက်ရိုက်ဆက်ဆံခဲ့တဲ့နမူနာတွေဖြစ်နေလေမြောက်ကိုရီးယားကောင်ဆောင်ကင်ချွန်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့မကြသေးရင်ကတယောက်ချင်းတွေ့ဆုံခဲ့တာကိုလည်းကိုကာပြောဆိုသွားပါတယ်ဒီအတွက်ယူရန်ဘက်ကလက်ခံမယ်ဆိုရင်တော့တွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီယူရန်ဘက်ကတွေ့ဆုံမယ်ဆိုရင်ကျိုတင်သတ်မှတ်ချက်တွေမထားဘဲတွေ့ဆုံမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်ရုပ်သံ CNBC ကနောက်ပိုင်းမှာတွေ့ဆုံမေးမြန်းထားတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ယူရန်စိုးရအနေနဲ့လူလူပေါ်ပြုမှုဆက်ဆံမှုတွေကိုအခြေခံကြကြပြောင်းလဲပြီးရန်လိုတဲ့အပြုမှုတွေကိုလျှော့ချမယ်ဆိုရင်သမ္မတထရန့်အနေနဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ထားလို့နျူကလ িয়ার ပြန်ပွားမှုကိုဟန်တားနိုင်တဲ့သဘောတူညီချက်တည်းရဲ့အတွက်ဆွေးနွေးဖို့လည်းအကျိုးရှိလိမ့်မယ်လို့လက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါယူရန်နိုင်ငံဘက်ကတော့အမေရိကန်ပါဝင်ကမ္ဘာ့အရေးကြီး၆နိုင်ငံနဲ့ UN တို့ကြားသဘောတူထားတဲ့ UN နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကပြန်လည်လက်ခံမှလာတိုက်ရိုက်ဆွေးနွေးနိုင်မယ်လမ်းပွင့်လာမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ
်အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာသဘုံတွေတိုက်ခိုက်မှုကြောင့်အနည်းဆုံး၁၁ဦးသေခဲ့ရပြီးနောက်ထပ်စုစုပေါင်း50ကျော်ဒဏ်ရာရခဲ့တယ်လို့ရရှိတွေကဆိုပါတယ်အာဖဂန်နောက်ပိုင်းဖာရာပြည်နယ်မှာအစိုးရတပ်တွေကိုပြစ်မှတ်ထားခဲ့တဲ့လမ်းပိပုံတစ်လုံးကခီးတဲ့တင်ဘတ်စကားတစ်စီးကိုဒီနေ့အစောပိုင်းတုန်းကတော့ထိခဲ့ပြီးအနည်းဆုံးလူ၁၁ဦးသေဆုံးခဲ့ရတာနောက်ထပ်လူပေါင်း40ဝန်းကျင်ထဏ်ရရသွားခဲ့ပါတယ်အာဖဂန်ပြည်နယ်ဆိုရပြောခွင့်ရနာဆာမာဟရီကဒီတိုက်ခိုက်ပြီးဆုံးမသူတွေထဲမှာအမျိုးသမီးတွေနဲ့ကလင်းငယ်တွေလည်းပါနေပြီးတာလီဘန်တပ်ဖွဲ့တွေကအစိုးရလုံခြုံရေးတပ်တွေကိုဘလာဘူးလုခရိုင်မှာပြစ်မှတ်ထားပြီးအခုလိုဘုံတွေထောင်လာခဲ့တာလို့ဆိုပါတယ်ဒီဘုံထောင်တိုက်ခိုက်ခဲ့မှုပေါ့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူးဒီလမ်းမေးဘုံကပြည်နိုင်ပိုင်းတွင်မှာပဲအရေးအတွက်တိကျမသိရတဲ့လက်နက်ဖြစ်ပါတဲ့ဒေခံဘုံခွဲသမားတွေကလည်းအာဖဂန်ရှေ့ပိုင်းမှာဆိုရဆောက်တစ်ခုကိုတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး10ဦးဒဏ်ရာရခဲ့ပါတယ်ဒီအသေးခံဘုံခွဲသမားတွေအနေနဲ့ပါကစ္စတန်နဲ့နယ်စပ်ချင်းထိနေတဲ့နှခါပြည်နယ်မြို့တော်ဂျလာလာဘတ်ကဒုက္ခသည်ရဌာနကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အာဖဂန်ရာရှိတွေကဆိုပါတယ်ပြည်နယ်ဆိုရပြောခွင့်ရအထာဟူလာကောင်ရန်နီကအသေးခံဘုံခွဲသမားတို့ကအဆင့်မြင့်စီဝေးလုံနေတဲ့ဆောက်ဦးဝါမှာကိုကူကိုစဘုံခွဲလိုက်ပြီးနောက်သူ့လူတွေဝေါ်လာနေအောင်လမ်းဖွင့်ပေးခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျ
ကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှိလာတဲ့ဘလစ်နဲ့ပရာဂွိုင်းနိုင်ငံတွေကိုခရီးထွက်မဲ့တိုင်ဝမ်သမ္မတဆိုင်အင်ဝမ်ကိုအမေရိကန်မှာခရီးဆောက်ဝင်ဝင်မပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်တာကြောင့်ကွန်တိုရေးစုပွဲအတွက်တင်းမာနေတဲ့နှစ်နိုင်ငံကြားဆက်ဆံရေးမှာပူဆိုးစရာဖြစ်လာပါတယ်။ဒီလိုဆိုရတော့ဒီမိုကရေစီစနစ်ကျင့်သုံးနေတဲ့တိုင်ဝမ်နိုင်ငံကိုတရုတ်ပြည်ရဲ့စိတ်ပိုင်းတစ်ခုဖြစ်နေတာသဘောထားပြီးတခြားနိုင်ငံတနေနိုင်ငံဖြစ်ဆက်ဆံရေးမျိုးကိုလည်းလက်မခံပါဘူး။တိုင်ဝမ်ကိုလိုအပ်ရင်တရုတ်ပြည်မှာရေးအောက်ချုပ်မှုအောက်မှာထားဖို့အင်အားသုံးကောင်းသုံးမယ်လို့ပြောဆိုထားတာကိုလည်းတရုတ်နိုင်ငံကအခုချိန်ထိပြန်လည်ရုပ်သိမ်းထားတာမရှိပါဘူး။တိုင်ဝမ်ရေးဟာအမေရိကန်နဲ့ဆက်ဆံရေးမှာအတိမ်းအဆောင်မခံနိုင်ဆုံးအရေးအကြီးဆုံးကိစ္စတစ်ခုဖြစ်ကြောင်းလည်းတရုတ်နိုင်ငံကပြောဆိုထားလို့တိုင်ဝမ်သမားတွေကိုအမေရိကန်မှာခီးတောက်နားတဲ့အတွက်လည်းအများလူလူအမေရိကန်ကိုကန့်ကွက်လို့ရှိပါတယ်။တိုင်ဝမ်ဆိုရတော့တောင်အမေရိကန်နိုင်ငံတွေကိုသွားနေကြလမ်းကြောင်းအတိုင်းမဟာမိတ်နိုင်ငံကိုသွားမဲ့သမားရဲ့ခီးစဉ်တွေအတွင်းအမေရိကန်မှာခီးတောက်နားမဲ့အကြောင်းမနေ့ကပဲကြေညာထားတာပါ။အမေရိကန်ပြည်အစုလော့စ်အိန်ဂျလိစ်နဲ့ဟျူစတန်မြို့တွေမှာခီးတောက်နားမဲ့အကြောင်းတိုင်ဝမ်သမ္မတရုံးကသတင်းထုတ်ပြန်ထားပေမဲ့နေ့ရက်တိကျကိုတော့ပြောဆိုမထားပါဘူး
။မြောက်ကိုရီးယားအနေနဲ့မစ်ဆိုင်းဒုံးကျည်သစ်တွေထပ်ထုတ်နေတာကိုအမေရိကန်ထောက်လှမ်ရေးဂျူတူပုံရိပ်တွေမှာလာပေါ်နေတယ်လို့ Washington Post သတင်းစာကြီးကဖွင့်ချလိုက်ပါတယ်။အမေရိကန်ထောက်လှမ်ရာရှိတွေကဒီဒုံးကျည်သစ်ထုတ်လုပ်မှုတွေကိုဆန်နမ်ဒွန်စမ်းသက်သုတေသနဆက်ယုံကြီးမှာဆက်လုပ်နေချိန်မှာနိုင်ငံအနောက်မြောက်ပိုင်းကဆိုဟေးဂျူတူလွတ်တင်စခန်းမှာတော့ဆက်သက်လွတ်တင်စဉ်ကိုအလို့သမားတွေကဖျက်ဆီးနေတာတွေ့နေရတယ်လို့ Washington Post သတင်းစာကိုဖွင့်ပြောခဲ့ပါတယ်။ဒါပေမဲ့ဒီဒုံးကျည်ဆိုင်ရာကျွမ်းကျင်သူတွေနဲ့တုံ့သက်သူအများပြားကတော့အခုလိုဆိုဟေးစခန်းမှာဖျက်ဆီးနေတာကအပြာကောင်းကိုလုံနေတာသာဖြစ်ပြီးဒီဂျူတူဆက်သက်လွတ်တင်စဉ်ကလာပိုင်းအတွင်းလွယ်လွယ်လေးပြန်ဆောက်လို့ရတယ်လို့ထောက်ပြနေကြပါတယ်။ပြီးခဲ့တဲ့လတုန်းကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူထိပ်သီးတွေ့ဆုံပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကနျူကလ িয়ার အကုန်စင်ဖြတ်သိမ်းရေးလုပ်ပေးဖို့သဘောတူခဲ့ပေမဲ့ဒီသဘောတူစာချုပ်လက်မှတ်ထိုးရမှာတော့ဘယ်အချိန်မှဘလို့ဖြတ်သိမ်းပေးမယ့်အသေးစိတ်တွေကိုမထည့်သွင်းနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းနိုင်ငံခြားရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လုပ်ငန်းတွေရပ်တန့်ပေးမယ်လို့ကတိပေးခဲ့ပေမဲ့နျူကလ িয়ার ဘုံးထုတ်တဲ့လောင်စာတွေကိုတော့ဆက်ထုတ်နေတော့မယ်လို့ထုတ်ပြောခဲ့ပါသေးတယ်။
ဇင်ဘာဝေနိုင်ငံမှာပြောင်းလဲရေးဆောင်ကျင်းပြေးလိမ့်မယ်လို့အများကမျှော်လင့်ထားတဲ့ရွေးကောက်ပွဲရလဒ်ကိုဇင်ဘာဝေနိုင်ငံသားတွေစောင့်ဆိုင်းနေပါတယ်။နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီလက်အောက်တိုင်းပြည်ကွန်ထစ်ခါနဲ့စီးပွားရေးချစင်းမှုတွေကိုမဲရလဒ်တွေကပြောင်းလဲပေးနိုင်မှုလဲလူလူရမျှော်လင့်နေတာပါ။မနေ့နောက်ပိုင်းမှာမဲရုံနဲ့ပိတ်တဲ့အချိန်ထိကြီးကြီးမားမားပြဿနာမရှိခဲ့ကြောင်းလဲမြို့တော်ဟာရီမှာရှိတဲ့အကဲခတ်တွေကပြောပါတယ်။နိုင်ငံရဲ့နေရာတော်တော်များများရွေးကောက်ပွဲလုပ်ငန်းစဉ်တွေချက်ချောမောဖြစ်ခဲ့ပေမဲ့တချို့နေရာတွေမှာတော့ဖျို့ဖျက်ချင်မျိုးတွေရှိခဲ့တဲ့အကြောင်းလဲဥရောပသမဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အကြီးအကဲ Emma Brocker ပြောဆိုခဲ့တာပါ။မဲယုံနဲ့ပိတ်ခတ်နေ့အချိန်မှာပဲမြို့တော်မှာရှိတဲ့မဲယုံတွေက3ယုံကို VOE ကတွားရောက်လေ့လာခဲ့ရမှာတော့မဲပေးသူရေအတွက်85ရာခိုင်နှုန်းကနေ92ရာခိုင်နှုန်းလောက်ထိများပြားတာကိုလည်းတွေ့ခဲ့ကြရပါတယ်။
ဖိလစ်ပိုင်နိုင်ငံမှာတော့အင်အားဖြင့်ဗုံးတလုံးလုံခြုံရေးကားတွေပေါက်ကွဲခဲ့တာကြောင့်စစ်သားတူပြည်သူ5ဦးနဲ့ရွာသား4ဦးသေဆုံးခဲ့ရတယ်လို့စစ်တပ်ရရှိတွေကဆိုပါတယ်။နိုင်ငံတောင်ပိုင်းမှာလုံခြုံရေးလှည့်စစ်ဆေးနေတဲ့ဒီလုံခြုံရေးကားကိုပြည်သူစစ်တွေကစစ်ဆေးကိန်းမှာစစ်ဆေးဖို့တားလိုက်ပြီးအခုလိုပေါက်ကွဲမှုဖြစ်ခဲ့တယ်လို့ရဲတွေကဆိုပါတယ်။ဒါပေမဲ့အသေးစိတ်ဖြစ်ခဲ့ပုံတွေကတော့ရဲတွေကမရှင်းပြသေးပဲကားမောင်းတဲ့သူကဖြစ်သွားလဲဆိုတာပါရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီပေါက်ကွဲမှုပေါ်ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောပါဘူး။တကယ်တော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒီတာရေးအနေနဲ့အကြီးဆုံးမွတ်စလင်တပုံဖွဲ့နဲ့ပြည်ခဲ့တဲ့ပတ်တုန်းကကိုယ်ပိုင်ဦးချိုရဲ့တဘောတူစာချုပ်တွေလက်မှတ်ထိုးပေးပြီးနိုင်ငံတော်ပိုင်းလုံခြုံရေးနှစ်တင်တာချိန်မှာအခုလိုပါကုန်မှုဖြစ်ခဲ့တာပါခင
်ဗျ။ကိုအောင်လုံးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ဟေကြီးနေမှုနောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတော်ကတိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေလျှံမှုတွေဆက်ဖြစ်နေပြီးတော့ရေပြင်းဒုက္ခတွေပြည်အတွက်ဆွေးနွေးရဆဲခြေနေမှာရှိနေပါသေးတယ်။မွန်ပြည်နယ်အတွင်းမှာရေပြန့်ကြတာကြောင့်ပိတ်ဆို့ခဲ့တဲ့မော်လမြိုင်ရန်ကုန်ကားလမ်းပြန်ဝင်လာတဲ့ဆိုပေမဲ့လည်းပဲခူးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တချို့မှာတော့ရေပြင်းနောက်ဆက်တွဲအသေးပြောက်တွေရှိနေပါသေးတယ်။ရေပြင်းကြောင့်လူ17ယောက်ထဲမှာနေတည်ဆုံးခဲ့တယ်လို့အာနာပိုင်တွေကကြေညာခဲ့ပေမဲ့လည်းရေပြင်းနောက်ဆက်တွဲမြေပြိုမှုကြောင့်တည်ဆုံးမှုတွေကိုတော့ထည့်မတွက်ထားပါဘူး။မြန်မာနိုင်ငံတော်ကရေကြီးရေလျှံမှုနောက်ဆုံးရချင်းတွေကိုဖျူရင်မြမပိုင်းသတင်းတာကိုနိုင်ကိုအင်္ကာသတင်းပေးပို့ထားပါရှင်
။မြန်မာနိုင်ငံဆိုင်းနယ်ပြည်နယ်တွင်မိုးသည်သန့်စွာရွာသွန်းခဲ့လို့ရေကြီးနေရာကနေဒီကိရိတ်မှာရေရော့ကျသွားတဲ့အနေအထားမှာရှိနေတာပါ။သတင်းတာကြီးတိုင်းဒေသကြီးသတင်းတာကြီးမြို့တွင်းမှာတော့ရေကျသွားပြီးဆိုပေမဲ့ဆိုရင်ရေမှသိရှိနေစေခြင်းတွေကြောင့်ရေဘေးချောင်2000ဝန်းကျင်ကရှိနေတယ်လို့ဆိုင်းဒေသလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်စုက VOA ကိုပြောပါရယ
်။ဆိုရင်ရေမှအထက်မှာလည်းရှိနေပါလေကြာဒါပေမဲ့အနည်းငယ်ရေမှ24ပေအောက်ကိုတော့ကျသွားတယ်။ကိုလုံးလုံးလည်းကျွန်တော်ဒီမှာ22ပေဝန်းကျင်လောက်နဲ့ရေတက်နေပါလေဗျာ။အနည်းဆိုရင်ဒီမှာကတော့18ပေပါ18ပေကျော်နေတော့ပါပဲခင်ဗျာရေရေးသင့်တဲ့ပြည်သူပေါင်း2000ကျော်လောက်ရှိတယ်အဲ့ဒီမှာပြောင်းရွှေ့တဲ့လူက6000ကျော်ရှိပါတယ်ဗျာအဲ့6000ကျော်ကိုကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေပါပြီဗျာတပတ်စာဒိက္ခာကျွန်တော်တို့ပို့ပြီးသားဖြစ်ပါတယ်ဗျာ
တနင်္လာနေ့မြို့ထဲမှာရေဘေးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပေမဲ့လည်းရွှေ့ပြောင်းနေထိုင်သူတွေကတော့နေထိုင်ကြပြီးအများစုကတော့နေဆက်ရာဆွေမျိုးသားချင်းအိမ်တွေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ကြတာများတယ်လို့သူကဆိုပါတယ်တနင်္လာနေ့မြို့ထဲရေကြီးမှုကြောင့်လူတူးတိတ်ဆုံးခဲ့ပြီးအင်ဂျီထိခိုက်မှုကတော့အသိမပြုနိုင်သေးဘူးလို့ဦးရဲမြင့်စွေကဆက်ပြောပါတယ
်။ဒီကြရင်ဒီအယောက်မှာကျွန်တော်တို့ဒီအကြောက်တွေချူးလို့ရအောင်လို့ကြောက်မို့လားတိုက်တဲ့လေဒီစီနဲ့မြုပ်ပြီးတော့လူတူးသေသွားတယ်ဗျ
။မနေ့ကမိုးသည်သန့်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်ကော့တောင်မြို့နယ်ထဲကပလုံသွုံသွုံကျေးရွာမှာလူ9ဦးသေဆုံးပြီးထိခိုက်ဒဏ်ရာတချို့ရရှိခဲ့တယ်လို့ကော့တောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခင်စောကပြောပါတယ
်။ပလုံသွုံသွုံကျေးရွာမှာအင်ဂျီကတောင်ဒီမှာသူ့ဆက်သွားတာမိုးရွာလို့တောင်ပြိုတဲ့ခါကျတော့ဒီ9ယောက်တည်တယ်လို့ပြောတယ်။ပြောက်ကြရရတယ်
မွန်ပြည်နယ်အတွင်းမှာတော့တရက်ပိုင်းမှာရေပြန်ကျသွားတဲ့အတွက်လေရက်သာပိတ်ပင်ထားရတဲ့ရန်ကုန်မော်လမြိုင်ကလန်ပွင့်သွားတယ်လို့ရေဘေးရှောင်တွေနေရာစတင်ပြန်နေကြပြီလို့မွန်ပြည်နယ်အစိုးရစီမံကိန်းဘဏ္ဍာရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးဝနကျော်ကပြောပါတယ
်။နေရာဟိုနှစ်နာရီကျော်လောက်အစားပွင့်တော့ရေဘေးရှောင်တွေရဲ့အခြေအနေကတော့ကယ်လေးစကားနေရာနေပြီးတော့အဲဟိုပြန်နေကြပြီပေါ့နော်
။မွန်ပြည်နယ်အတွင်းမှာရေမြို့နယ်၊ကြံမြောမြို့နယ်၊သထုံမြို့နယ်ဘက်မှာရေကြီးမှုတွေရှိနေတယ်လို့ဘီလင်းမြို့မှာတော့အဆိုးအဝါဆုံးရေကြီးမှုဖြစ်ပွားလာခဲ့တာပါ။ရေကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးရွှေကျင်မြို့နယ်မှာတော့ရေကျသွားပြီးဆိုပေမဲ့ရေဘေးဒုက္ခတွေတွေရှိနေစေလို့တိုင်းဒေသကြီးလှုပ်တော်ကူစလေဦးဝင်းမြင့်ကပြောပါတယ
်။ဒီရေတွေတစ်ပါးတွေညံပြီးချွတ်ကြလို့မရဘူး။ရွှေကျင်မြို့နယ်ကအင်အားစုပေါင်းက9,400ရေတွေတစ်ပါးတွေဒီမှာစကားကြောက်တော့ဆက်တော့
ပဲခူးတိုင်းဒေသကြီးမှာဆိုရင်ရွှေကျင်၊ကြောက်ကြီး၊မိုးညိုအုပ်သွင်းတောင်ငူတွေဘက်မှာလည်းရေကြီးမှုဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့28ရက်နေ့တုန်းကချွေချင်မြို့နယ်ကမတောက်ဆဲရေဖောက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေတာပါ Kayin Bina Dwima, Ye Neng Chagare Subi Met, Moyuan is a Chini Jiao, Ye Bishan Pidu, Neyamabiana and Debulo, Kayin Bina, Tadana Yuanji, Umin Ting Wing up your water.
Chowle Mala, you chat. ลานชุนเนี่ยเนี่ยบ่ล่ะแต่แม้ยีบี้สภาเนี่ยก็เอ็นบีอันลงมายาดีตัวเองเนี่ยมีอยู่ตรงไว้ทีเดียวเจ้าหน้าที่ยีบี้เนี่ยมายีบี้สขา 60
ဆိုလိုက်ရနဇာချောင်းရည်နေ့ကနေဒီကနေ့အထိတိုင်းနယ်ပြည်နယ်၅ခုမှာရေပဲအနေနဲ့ကြုံတွေ့နေရတာနဲ့ဆက်လင်းလို့တဘာဝဘေးအနေနဲ့စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှုတောက်တာမင်းတိန်ကခုလို့ပြောပါတယ်လက်ရှိကတော့တန်းစီတိုင်းပြည်နယ်၅ခုမှာရေပဲဆက်ဖြစ်နေကြပါဗျာအများတော့ပဲကူတိုင်းပေါ့ဒီနော်ဂင်းပြည်နယ်ဘုံပြည်နယ်တနင်္လာနေ့မကွေးပေါ့လက်ရှိတော့ဖြစ်နေပါတယ်ဆို
ရှိပါတယ်ရေကြီးမြေပြည်မှုကြောင့်တေဆုံးသူစည်ရင်ကတော့ရေပြေးကြောင့်တေဆုံးသူစည်ရင်တဲ့အကျုံးမဝင်ဘူးလို့သောက်တာမင်းသိန်းကဆိုပါတယ်။တိုင်းနယ်ပြည်နယ်၅ခုတွင်ရေပြေးတုတ်ခတ်တယ်လို့လူမှုကေဆယ်ရေးနဲ့ပြန်လည်နေရာချဆိုင်ရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်နယ်တိုင်းဆိုရတို့ကလည်းအကူအညီဆောင်ရွက်ပေးနေတယ်လို့လည်းသောက်တာမင်းသိန်းကဆိုပါတယ်။ အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြောက်ဒီဘကိုးမြို့နယ်ရွှေကြည်မြို့နယ်နဲ့မတောင်းမြို့အပါဝင်မြေကန်းသားတွေနဲ့မြေလိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့မြေကြီးကြီးမှုအန္တရာယ်ကနေကင်းလွတ်ရာကိုချောင်ချားကြဖို့နဲ့တာငူမြို့နယ်နဲ့ဘီလင်းမြို့နယ်တွင်ရှိမြေကန်းနီးနဲ့မြေလိပ်ပိုင်းနေထိုင်သူတွေအနေနဲ့အစုသတိပြုနေထိုင်ကြဖို့ဇူလို မှုပင်လယ်ရေတည်ရေတက်လာမှုနဲ့ကြုံကြနေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းဒေသမှာ250ကျော်အတွင်းမကြုံစုဘူးရေကြီးမှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့အာရှဒေသမှာအမေရိကန်ကုန်သွယ်ရေးသတင်းကိုတင်ဆက်ပေးကြပါတယ်အမေရိကန်ကုန်သွယ်ရေးနဲ့ယင်းနည်းမြှုပ်နှံမှုတွေအာရှဒေသမှာတိုးချဲ့ဆောင်ရွက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပါဝင်တဲ့ Indo Pacific ဒေသတွင်းအမေရိကန်ဘက်ကစီးပွားရေးအရာပုံပြော်ယင်းနည်းမြှုပ်နှံဆောင်ရွက်ဖို့ပြောဆိုထားပေမဲ့လည်းမြန်မာနိုင်ငံအနေထားရတော့အမေရိကန်ယင်းနည်းမြှုပ်နှံမှုတွေပိုးပြီးတော့ဝင်ရောက်လာနိုင်ဖို့အခြေအနေမရှိသေးတဲ့အကြောင်းမြန်မာစီးပွားရေးအတိုင်းအဝန်ကသုံးသပ်ကြပါတယ်မက်တကီထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်
Indo Pacific ဒေသတွင်းအမေရိကန်ယင်းနှိမ့်ညွန့်နှံမှုတွေတိုးမြှင့်ဆောင်ရွက်မှုနဲ့အတူဒေသတွင်းပွင့်လင်းလွတ်လပ်မှုကိုရည်ရွယ်တဲ့အမေရိကန်ရဲ့မျှော်မှန်းချက်ကိုနိုင်ငံခြားရေးဝန်ကြီးကထုတ်ဖော်ပြောဆိုလိုက်ပါတယ်။အာရှဒေသကိုအလားအလာရှိတဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးမိဖက်တွေအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကအခိုင်အမာပြောဆိုလိုက်ပြီးအမေရိကန်တို့အနေနဲ့စိုးမိုးချေလှယ်ဖို့မဟုတ်ဘဲမိဖက်တွေအဖြစ်ပဲလိုလားတယ်ဆိုတာကိုလည်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့ကိုခီးသွားဖို့ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမနေ့တင်းလာနေတုန်းကအမေရိကန်ကုန်သည်ကြီးများအသင်းမှပြောကြားတဲ့မိန့်ခွန်းမှာတော့အခုလိုထည့်သွင်းပြောဆိုခဲ့ပါတယ
် It is clearly in America's strategic interest to deepen engagement in the region more than 1/3 of the global population is
အမေရိကန်ရဲ့မဟာဗျူဟာရဒေသတွင်းမှာပိုပြီးထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်ကမ္ဘာလူဦးရေရဲ့သုံးပုံတပုံကျော်ကအဲ့ဒီဒေသတွင်းမှာရှိပါတယ်တရုတ်ဂျပန်အိန္ဒိယအမေရိကန်တို့လိုကမ္ဘာစီးပွားရေးအင်အားအကြီးဆုံး6နိုင်ငံမှာ4နိုင်ငံကအင်ဒိုပစိဖိတ်ဒေသတွေမှာရှိပါတယ်။နောက်အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံအတိုင်းဝိုင်းထဲက10နိုင်ငံဟာဆိုရင်လေကမ္ဘာပေါ်မှာစီးပွားရေးဖွံ့ဖြိုးမှုအများဆုံးဖြစ်ပြီးအမေရိကန်ထုတ်ကုန်တွေရဲ့အဓိကဝယ်လက်လည်းဖြစ်ပါတယ်။အမေရိကန်ပြည်သူတွေအတွက်စီးပွားရေးအကျိုးအမြတ်တွေရဖို့တေချာနေတာကြောင့်တမန်အထွတ်အနေနဲ့ဒီအခွင့်အရေးကိုအစွမ်းကုန်အသုံးချမှာပါ။
အမေရိကန်ရဲ့ Indo Pacific အရေးမျှော်မှန်းချက်ထဲမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကတကယ့်ကိုအရေးပါကြောင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ Indo Pacific ဒေသတွင်းအမေရိကန်စီးပွားရေးဂရိကဝတ်အတွက်ကနဦးရံပုံငွေအဖြစ်အမေရိကန်ဒေါ်လာ133သန်းပေးရမယ်အကြောင်းလဲမနေ့တနင်္လာနေ့မှာဝန်ကြီးကကြေညာပါတယ်။ဂန္ဓာ3ရက်ပါမယ့်ဒီအစီအစဉ်ထဲမှာအရှိတောင်အရှနိုင်ငံများအသင်းဝင်နိုင်ငံတွေအတွေ့နည်းပညာစွန့်အင်နဲ့အခြေခံအဆောက်အုံတိဆောက်ရေးတို့အတွေ့ရန်ပုံငွေလဲပါဝင်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းအမေရိကန်စီးပွားရေးယင်းနှိမ့်ညွှန်မှုတွေတိုးမြှင့်ဆောင်ရွက်ဖို့ပိုင်ဖြတ်ထားတာမှာ မြန်မာနိုင်ငံတွင်အမေရိကန်ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့အလားအလာရှိသလားဆိုတဲ့အပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကအခုလိုသုံးသပ်ပါတယ
်။အလားအလာတော့ကျွန်တော်မြင်တာတော့ဒါဟိုအမေရိကန်အစိုးရရဲ့ပေါ်တဲ့စီးပွားမှုတွေလားပေါ့နော်။သူကအနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကိုတွန်းအားပေးမယ်ဆိုတော့လည်းကောင်းတာပေါ့။ဒါပေမဲ့ကျွန်တော်တို့ကဒီနောက်ပိုင်းမှာဒီရခိုင်ရေးချင်းဖြစ်ပြီးတဲ့နောက်ပိုင်းရခိုင်ရေးချင်းဖြစ်တဲ့နောက်ပိုင်းမှာတော့ဒါအမေရိကန်အစိုးရကိုကျွန်တော် EU နိုင်ငံရဲ့ဒီနေ့မှလည်းမျိုးရတော့လေစိတ်ဝင်စားမှုလျှော့ကြလာကျွန်တော်တို့ကတော့ဒါအမေရိကန်ထွက်ကုန်တွေကိုကျွန်တော်တို့သဘောကျတာလေဥပမာကားဆိုကျွန်တော်တို့ဒီမှာ Ford ကားတော့ကျွန်တော်တို့လက်ရှိအဲဒီဘဝမှာတော့ထုတ်လုပ်နေရရှိတာပေါ့နော်အဲကျွန်တော်ကသဘောကျပါတယ
်ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်ပြည်ပခါကြောင့် Rohingya Muslim တိမ့်နေချီပြီး Bangladesh ဖက်ထွက်ပြေးရတဲ့ကိစ္စကိုမဖြေရှင်းနိုင်သေးတဲ့အခြေအနေမှာမြန်မာနိုင်ငံတွင်ခရီးသွားလုပ်ငန်းနောက်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအပေါ်သက်ရောက်မှုရှိနေတာပါမြန်မာဆိုရဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ကတိပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံသလိုကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကုလအထူးကိုယ်စားလှယ်တို့ကိုလည်းပြည်ဝင်ခွင့်ပိတ်ပင်ထားစေဖြစ်ပါတယ်
မန္တလေးထိုင်တင်ဆက်ပေးထားဖြစ်ပါတယ်။ခုတစ်ခါမှာတော့ရခိုင်ပြည်ပခအတွင်းလူခွင့်ချိုးဖောက်မှုကိုစုံစမ်းမဲ့ကော်မရှင်အကြောင်းကိုတင်ဆက်ပေးကြပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကရခိုင်ပြည်နယ်မှာ ARSA ကျန်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဖြစ်ပွားလာခဲ့တဲ့ပြည်ပခအတွင်းလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့ဝင်၄ဦးပါတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်တစ်ရပ်ကိုဇူလိုင်လ30ရက်နေ့မှာဖွဲ့စည်းလိုက်တဲ့အကြောင်းသမရယုံကကြေညာထားပါတယ်။ကုလသမဂ္ဂမှာတာဝန်ထမ်းဆောင်ခဲ့တဲ့ဖြည်းဖြည်းပါကဝိုင်းရေးပုဂ္ဂိုလ်တွေဥပဒေပညာရှင်တွေနဲ့ဖွဲ့စည်းလိုက်တာကြောင့်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်ထနာအတွက်ကောင်းကောင်းမွန်ဖြည့်ရှင်းနိုင်မယ်လို့သုံးသပ်သူတွေရှိနေသလိုအာဏာရှိနေတဲ့စစ်တပ်ကပူးပေါင်းဆောင်ရွက်မှုမလုပ်ဖ ೇನೆ လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရှိနိုင်မှာမလားဆိုပြီးတော့တံပြတ်ထားသူတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်မမေခါကပြပြပေးပါလိမ့်မယ်
။ရခိုင်ပြည်နယ်တွင်ပြန်လည်တင့်မြက်ရေးတည်ငြိမ်အေဂျင်စီနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစည်းအဝေးတစ်ရက်အနေနဲ့အဖွဲ့ဝင်၄ဦးပါလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြမအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာ ARSA အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်ကြောင်းဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပြီးဒီကော်မရှင်ကိုပြည်တွင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးကူညီသွားမယ်လို့သမရယုံကြည်ညာချက်မှဖော်ပြထားပါတယ်။ကော်မရှင်နဲ့ပတ်သက်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံတကာဘက်ကတပ်မတော်ကိုလူခွင့်ရေးချိုးပေါက်တဲ့လှုပ်ဆောင်မှုတွေနဲ့နည်းမျဉ်းရှင်းလင်းခဲ့တယ်လို့စွပ်စွဲနေတာမို့တပ်မတော်ဘက်ကဘလို့ပူးပေါင်းဆောင်ရွက်တယ်လဲဆိုတာကိုစောင့်ကြည့်ရမယ်လို့သူကဆိုပါတယ
်ဒီကော်မရှင်ရဲ့ခေါင်းစဉ်က ARSA အကြမ်းဖက်ပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အကြမ်းဖက်မှုတွေပေါ့နော်အဲလူခွင့်ရေးချိုးပေါက်မှုတွေသူတို့ပြောနေတဲ့အဲလူမျိုးတို့တပ်ချက်မှုတွေမတိမ်းမှုတွေစသဖြင့်ပေါ့အဲဒီလှုပ်ရက်တွေကိုစစ်ဆေးမယ်ဆိုတော့အနည်းအားဖြင့်ပြောရရင်တော့တက်ကိုစစ်စစ်မယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။ပြီးတော့တက်ကတကယ်တမ်းတော့စစ်စစ်ခံမှမလား။အဲ့တော့တကယ်တမ်းထိတ်ထိတ်တိုးလာတဲ့အခါမှာတက်နဲ့ဘယ်လိုပြန်ပြီးတော့တုံ့ပြန်မလဲဆိုတာကိုကျွန်တော်စောင့်ကြည့်ရမယ်။အဲဆိုရင်ကြာလဲကောင်းတယ်ပေါ့။အဲ့တော့ဒီကော်မရှင်ကနိုင်ငံတကာရဲ့ဖိအားကိုရော့ချသွားအောင်လို့နော်လုပ်တယ်ကျွန်တော်မြင်တယ
်။အရင်ရခိုင်ပြည်နယ်ရင်းစုံစမ်းရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတွေကိုစစ်ဖက်နဲ့ရဲဘက်ကအပြည့်အဝပူးပေါင်းမှုမရှိပဲစုံစမ်းစစ်ဆေးသူတွေတွားကျင်တဲ့နေရာအလုံးတွားခွင့်မရခဲ့တာတွေရှိရမို့ဒီတစ်ခေါက်မှလည်းစုံစမ်းစစ်ဆေးမှုကထိရောက်ပါမလားလို့မေးခွန်းတွေထွက်ပေါ်နေတာလည်းရှိပါတယ်ဒီလိုစုံစမ်းစစ်ဆေးဖို့အဖွဲ့မဖွဲ့ခင်မှာရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံနဲ့ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်ထိပ်သီးတွဲဆုံဆွေးနွေးမှုတွေလုပ်ခဲ့တာရှိပါတယ်ဒီတွဲဆုံမှုနဲ့ပတ်သက်လို့တရင်ထုတ်ပြန်တာမရှိခဲ့ပေမဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ကိစ္စကိုထဲ့သွင်းဆွေးနွေးခဲ့တာမျိုးရှိနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပြီးတစုံတရာသဘောတူညီချက်ရထားတာမို့တမရော်ဘက်ကကော်မရှင်ဘက်ကစုံစမ်းစစ်ဆေးနိုင်ွယ်ရှိတယ်လို့တုံ့တက်တာတွေလည်းရှိနေပါတယ်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဘယ်လောက်ထိအောင်မြင်မလဲဆိုတာနဲ့ပတ်သက်လို့ဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင်ကတော့
အရင်လုံးကကြားတဲ့ခါကျတော့ဟိုဒါကသိပြီးတော့မှဟိုမတူရဲမထိရဲဒီလိုအခြေအနေမျိုးဖြစ်တာကိုအခုကျတော့သူတို့ကဒါနိုင်ငံကမှာဒီအလုပ်တွေလုပ်ဖူးတဲ့လူတွေဖြစ်တဲ့ခါကျတော့သူတို့မှနီးလာတွေရှိမယ်အထောက်ကူနဲ့ဘယ်လိုနီးနဲ့လုပ်ရမလဲဆိုတဲ့ဟာတွေရှိမယ်အဲ့လိုမျိုးမင်းရဲ့စုံစမ်းမှုတွေလုပ်တဲ့အခါအဲတစ်ဖက်ကမင်းရဲ့စုံစမ်းခံရသူတွေပေါ့နော်အဲ့ဒါကတော့အကုန်လုံးပါနိုင်တာပဲဘက်ဒီဒီပါနိုင်တာပဲကိုစင်မီဘက်ကလည်းပါနိုင်တယ်တစ်ဖက်ကတပ်မတော်တို့ရတဖွဲ့တို့နောက်အုပ်ချုပ်ရေးပိုင်းဆိုင်ရာတို့အားလုံးပါနိုင်တာပဲအဲ့တော့ပါတဲ့အဖွဲ့အစည်းတွေကဟိုပူးပေါင်းဆောင်ရွက်မှုရှိမယ်ဆိုရင်တော့
ตัวลงงานเสร็จเอาเมียนายนะบ่ไงเลยล่ะต้องตัดดูเจ้าตาเข้ามาอยู่ก็รอและสิพ่อไล่เด็กก็ไม่ใช่มาปีป้าอุบลีจวนจวนตัวรีป้าวันตัวลูปีเรนอุบลีเยียจวนจวนตัวรีบาเทตัวพ่อบุลูอันนี้ตีเรลูทับยาเก็บดีพ่อพ่อร้านเนี่ยปัตตาลูตัวก็
ใช่บ่ตัวบ้านมีอะไรไม่รู้ไงผมก็พ่อซีตัวพี่ของเราเว้ยเราไม่พี่ของเราไม่ชิดตัวไม่รู้จะเอาเท่าไหร่บ่แล้วตัวพ่อลูกใช่เราไม่สุดแล้วทางนี้เราเราเสร็จที่ไหนบ่
หลังจากนั้นเขาเดินไปกับพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮัลโหลเราเป็นใครเด็กจากพี่น้องเออสองวันสิบสี่โมงฮ
ကျွန်တော်တို့ရဲ့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့က ပြီးတော့ပြည်ထောင်စုရဲ့အဖွဲ့ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတွေကိုစစ်ဖက်နယ်ကရုရှားမျိုးကြီးတွေမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီလိုအခြေအနေတွေအကြောင်းပဲရုရှားပြည်သူတွေအကြောင်းမှာသမရပူတင်ကိုစိတ်ပြက်လာသူတွေတိုးလာနေတယ်လို့သမရပူတင်ရဲ့ဦးဆောင်မှုကြောင့်ရုရှားနိုင်ငံကပိုးပြီးတော့ခိုင်မာအားကောင်းလာတယ်လို့ယူဆကြသူတွေလည်းရှိပါတယ်စာတီစာဟုတ်စ်ပေးပို့ရတဲ့တင်ကိ
်မော်စကိုမြို့နယ်ကတနင်္ဂနွေနေ့ဆန္ဒပြပွဲမှာလူတစ်သောင်းကျော်ပါဝင်ခဲ့ပါတယ်။ပင်စင်အသက်အရွယ်ပြောင်းလဲသတ်မှတ်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့လူလူစုဝေးပွဲကျင်းပတဲ့တစ်ချိန်တည်းမှာပဲသမရပူတင်ပေါ်မကျေနပ်မှုတွေကိုဆန္ဒပြသူတွေချုပ်ဖော်ခဲ့ကြတာပါ
။အခုကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတာတွေအစိုးရနဲ့ပူတင်လုပ်နေတာတွေကမမှန်ဘူးလို့ထင်ပါတယ်။
ဆန္ဒပြပွဲမှာပါဝင်တဲ့မော်စကိုမြို့ကန်တူပြောသွားတာပါ။မစ္စတာပူတင်ရဲ့အထူးအတိုက်အခံတက်ကြွလှုပ်ရှားသူအလက်စီနေဗန်နီလည်းဒီဆန္ဒပြပွဲမှာပါဝင်ခဲ့ပါဗျ။တ
ာမန်သမားတိုက်တဲ့ပုံစံမျိုးမို့သလိုအကျင့်ပြချာဆမှုဆိုတာတည်းလည်းပိုးပါတယ်။ရူပန်းငွေထောင်ပေါင်းကြီးတချို့ဆိုရင်တန်းနဲ့ချီပြီးတော့ကိုမတရားသဖြင့်လူယူခံနေရတာပါ
။ဒါပေမဲ့တချို့ကလည်း1980ပြည်လုံးနှစ်တွေအတွင်းရုရှားအနာကျဆင်းပြီးဆိုဗီယက်ပြည်ထောင်စုပြိုကွဲသွားရပြီးတဲ့နောက်ပိုင်းမစ္စတာပူတင်ရဲ့ဦးဆောင်မှုကြောင့်ရုရှားဟာကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်ပြန်လည်ရပ်တည်နိုင်ခဲ့တာလို့ဆိုပြီးဂုဏ်ယူကြပါတယ်။တနင်္ဂနွေနေ့ကစိန့်ပီတာစဘတ်မြို့မှာကျင်းပတဲ့ရေတက်မတော်နေ့ကိုတက်ရောက်ခဲ့တဲ့သမ္မတကလည်းအခုလိုပြောဆိုခဲ့ပါတယ
်။
ရုရှားရေတက်ဟာနိုင်ငံရဲ့ကာကွယ်ရေးတာဝန်တွေကိုအောင်မြင်မြင်ဆောင်နေပါတယ်။နိုင်ငံတကာအကြမ်းဖက်မှုတွေကိုချိန်မုန်းတဲ့နေရာမှာတိတိယောက်ပါဝင်ပြီးတော့အခြားနိုင်ငံတွေနဲ့ဒန်းတူမဟာဗျူဟာကြကြအဓိကခံကဏ္ဍကနေပြီးတော့ပါဝင်ဆောင်နေပါတယ
်။ရေတက်မတော်နေ့ချိတ်ကပွဲမှာပါဝင်ဆင်နွှဲဖို့နိုင်ငံတော်ဝန်ကရုရှားပြည်သူအများအပြားစိန့်ပီတာစဘတ်မြို့ကိုချိတ်တက်ခဲ့ကြတာပ
ါ
။ကျွန်တော်တို့ရဲ့သင်းမောတွေဒေအင်းတွေလှုပ်ရှားနေတာကိုတွေ့ရတော့ဂုံယူဝင်ကြွားစိတ်နဲ့အတူပျော်ရွှင်ရပါတယ်။
ကျမတို့ရဲ့စစ်တပ်တဖန်အားကောင်းလာတဲ့အတွက်အယံပျော်ပါတယ်။ဒေသဆိုရင်လည်းမယုံနိုင်လောက်အောင်အယံကိုတအံ့တော်ဖြစ်စေပါတယ်
။ချီတက်ပွဲတက်ရောက်လာသူတို့ပြောသွားတာပါ။အတိုက်ခံတက်ကြွလှုပ်ရှားသူတွေကတော့ပုံမလွတ်လပ်ပြီးတရားမျှတတဲ့ရုရှားနိုင်ငံဖြစ်လာဖို့အတွက်သူတို့ရဲ့လှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့ပြောကြပါတယ
်။2019ခုနှစ်တုန်းကအလားတူလှုပ်ရှားမှုတွေမှာကျမပါခဲ့ပါတယ်။ဘူတင်ကတော့ကျမတို့မဖယ်ရှားနိုင်ခဲ့ကြပါဘူး။ဒါပေမဲ့တချိန်တည်းမှာပဲဘွဲရပညာတတ်ဖြစ်လာကြတဲ့သူတွေအများအပြားကလွတ်လပ်တဲ့နိုင်ငံရေးသမားတွေဖြစ်လာကြတယ်လို့ဒီလှုပ်ရှားမှုကိုဆက်လုပ်သွားဖို့ကြိုးစားနေကြပါတယ်။
မစ္စတာပူတင်ရဲ့အဓိကအတိုက်ခံနေပန်ကြီးဟာအချင်းပြေချစားမှုနဲ့အပြည့်ရှိတယ်လို့ဆိုပြီး2018သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခံခဲ့ရတာပါ။နေပန်ကြီးကတော့ပူတင်ဆွေရကသူရွေးကောက်ပွဲမဝင်နိုင်အောင်နိုင်ငံရေးအရာတမင်အကွက်ဆင်ခဲ့တာလို့ဆိုပါတယ်။တခြားလွတ်လပ်တဲ့လိလာသုံးသက်သူတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲဟာအာဏာရပါတီကိုအသာစီးရအောင်လုပ်ထားပြီးတော့နိုင်ငံရေးအရာအကန့်အသတ်တွေနဲ့ရှင်ပြိုင်ရတဲ့ရွေးကောက်ပွဲဖြစ်တာမို့မဲဆန္ဒရှင်ပြည်သူတွေအနေနဲ့သူတို့ချက်ရအမှန်တကယ်ရွေးချယ်ခွင့်ရတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ထောက်ပြပြောဆိုကြပါရရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းတိုမီတာ24.25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုံးလွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အပြင်အင်္ဂါနေ့ညအတိုင်းလိုင်းအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပ
ါ။2016ခုနှစ်အမေရိကန်သမ္မတယူကော့ဝဲကာလာဒေါ်နယ်ထရန့်ရဲ့ထိပ်တန်းမဲဆဲစီရင်ရေးမှုတွေမိသားစုတွေရုရှားနဲ့တွေ့ဆုံဆွေးနွေးခဲ့တာကိုဒေါ်နယ်ထရန့်ကိုယ်တိုင်ကြိုသိခဲ့ပါတယ်ဆိုပြီးထရန့်ရဲ့ရှင်းလင်းအောင်ကပြောလိုက်တဲ့အတွက်ရုရှားနဲ့စစ်ဖက်မှုစုံစမ်းရေးမှာစိတ်ဝင်စားစရာသတင်းတစ်ပုဒ်ထပ်ဖြစ်ခဲ့ရပါတယ်ဒီမိုကရက်တစ်ပါတီသမ္မတအလောင်းဟီလာရီကလင်တန်ကိုထိခိုက်အောင်ထုံးတယ်မဲ့အကြောင်းအရာတွေရုရှားဘက်ကပေးခဲ့တယ်လို့ဆိုပါတယ်ဒေါ်နယ်ထရန့်ကိုဥပဒေအရအဓိကကြိုးဆောင်ပေးခဲ့သူလို့နှစ်ပေါင်းများစွာသတ်မှတ်ခံခဲ့ရတဲ့ရှင်းလင်းအောင်မိုက်ကယ်ကိုအန်ကပလေးဘွိုင်းမဂ္ဂဇင်းတိုးဆောင်မော်ဒယ်မျိုးသမီးကိုငွေပေးဖို့ကိစ္စထွက်နေသူကြာဆွေးနွေးခဲ့တဲ့အံဖန်ထားတာတွေကိုထုတ်ပေါ်လိုက်တဲ့အတွက်ဒီသတင်းကဟိုးလေးကြော်ကြော်ဖြစ်ခဲ့ပါတယ်။ထွက်ရဲ့ရှင်နေအောင်ကိုအားပြောင်းစုစိုးရစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတဲ့2016ခုနှစ်ရေကော်ပွဲကာလဟီလာရီကလင်တန်ကိုအပုတ်ချဖို့ရုရှားကိုယ်စားလှယ်တချို့နဲ့သမ္မတထရန့်ရဲ့သားနောက်ထရန့်ရဲ့သမက်မက်ဆက်စီယိုရဲ့မန်နေဂျာတို့ဆွေးနွေးခဲ့တာတွေကိုဒေါ်နယ်ထရန့်ကိုယ်တိုင်ကြိုသိခဲ့တယ်ဆိုပြီးသူကပြောလိုက်တဲ့အတွက်ဒီသတင်းကအမေရိကန်နိုင်ငံရေးလောကမှာခိုးလေးကြော်ကြော်ဖြစ်လာခဲ့ပါတယ်။ဒီဆွဆွဲချက်မှန်အတည်မပြုရသေးပါဘူး။ထရန့်ကိုယ်တိုင်ကလည်းစီးနေပွဲနဲ့ပတ်သက်လို့သူမသိပါဘူးဆိုပြီးတခြားလူညင်းလာခဲ့တာပါ။ထရန့်ရဲ့ရှေ့ဒီရူဒီဂူလီယန်ကတော့ရှင်းနေအောင်ကိုအန်ကို ABC ရုပ်သံကနေခုလိုဝေဖန်ပြောဆိုပါတယ
်
။သူဘာဖြစ်သွားတယ်ဆိုတာကျွန်တော်မသိပါဘူး။ပြီးခဲ့တဲ့လပိုင်းအထိဒီလိုအလင်းညာတွေသူမပြောခဲ့ပါဘူး။ပြီးခဲ့တဲ့လပိုင်းအထိပါသူဟာကို့အမှုတန်နဲ့စကားပြောတာကိုမြို့ဝတ်အတန်ဖန်ထားတဲ့ရှေ့နေဆိုတာလဲကျွန်တော်မသိခဲ့ပါဘူ
းသမ္မတထရန့်ကိုယ်တိုင်ကလည်းသူသားဒေါ်နယ်ထရန့်ဂျူနီယာရုရှားနိုင်ငံတွေ့ခဲ့တာကိုသူမသိခဲ့တဲ့အကြောင်းတစုံတစ်ယောက်ကသူ့အချက်ဒဲဒီကလွန်မြောက်ဖို့အတွက်သတင်းလောက်ကြံဖန်တီးပုံရတဲ့အကြောင်း Twitter ကနေပြန်လည်ရေးခဲ့ပါတယ်ဒါပေမဲ့လည်းရုရှားရေးထူးဆောင်စမ်းနေတဲ့ရောဘတ်မူလာကတော့စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေဘယ်ဥတည်နေလဲဆိုတာတစုံတစ်ယောက်ပြောဆိုတာမရှိသေးပါဘူးတခြားသူတွေကလည်းဂွင်းဆက်တွေကိုစုံစမ်းသုံးသပ်နေစေဖြစ်ပါလေ။အလုပ်တော်ထောင်လိုင်းကော်မတီကထိတ်တန့်ဒီမိုကရက်တစ်အမတ်အာရန်ရှရစ်ကဆိုရင်တကယ်လို့အဲ့ဒီဂျွန်လ9ရက်အစည်းအဝေးနဲ့ပတ်သက်ပြီးထရန့်ကြိုသိခဲ့တာအမှန်ဆိုရင်တော့ဒါကအစီအစဉ်တကျလုပ်တဲ့လုပ်ရဖြစ်တဲ့ရုရှားဘက်ကထရန့်ကိုကူညီမယ်ဆိုပြီးကမ်းလှမ်းနေထရန့်ကရုရှားကူညီကိုယူဖို့သဘောတူခဲ့တဲ့တွေ့ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးလိန်ညာကိုထရန့်ကညွှန်ကြားခဲ့တယ်လို့ထရန့်ကိုယ်တိုင်သူပါဝင်တဲ့ခန်းကန်တာကိုဖုံးကွယ်ခဲ့တယ်ဆိုပြီးတွစ်တာကလည်းရေးပါလေ။ထဲလို့တော့ထလိုင်းရကော်မတီရီပါဘလီကန်အမတ်ဂျိမ်းစ်လက်ခ်ဖော့ဒ်ကတော့ထရန့်ဘာလုပ်ခဲ့တယ်ဆိုတဲ့အတိတ်ကိုအာရုံစိုက်နေတာကတိုင်းပြည်လက်ရှိရင်ဆိုင်နေရတဲ့အန်ဒီယယ်တွေနဲ့လမ်းကြောင်းလွှဲနေပြီးဆိုပြီး ABC ရုပ်သံကလည်းအခုလိုပြောပါတယ
် But we also have to be very aware that the Russians are trying to be able to interfere
ရုရှားတွေကတော့ကျွန်တော်တို့ရွေးကောက်ပွဲကိုရတဲ့ပုံစံနဲ့ဝင်နှောက်ယှက်ဖို့ကြိုးစားမယ်ကျွန်တော်တို့ဒီမိုကရေစီကိုအားယော့သွားအောင်သတင်းအချက်လက်တွေသုံးမယ်ဆိုတာကျွန်တော်တို့သိရပါလိမ့်မယ်ကျွန်တော်တို့ဘက်ကပိတ်ဆို့တန်ခတ်တာတွေလုပ်ရပါမယ်အစိုးရအနေနဲ့ချက်ချင်းတုံ့ပြန်ဖို့လိုပါတယ
်ရုရှားရေးထူးဆောင်စစ်ဆေးမှုကတော့အရှင်ဒေါ်နယ်ထရန့်ရဲ့လူယုံအနီးကပ်ဆောင်ရွက်ခဲ့သူတချို့အပေါ်မှာပြစ်မှုတွေအမျိုးမျိုးနဲ့တရားစွဲဆိုထားပါတယ်သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားနဲ့ပေးယူလုပ်ခဲ့တဲ့လုပ်ရည်ရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေမှာသမ္မတနဲ့နှိစက်ခဲ့သူတွေသူ့ရှင်းနေအောင်မိုက်ကယ်ကိုဟန်တို့လိုလူတော်တော်များများကအခုဆိုရင်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ညွှန်ကြားရကြောင်းပါခင်ဗျာ
ဥ သိမ်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုထမှာတော့အားလုံးပဲစောင့်မျှော်နေကြတဲ့အင်္ဂါနေ့ညတိုင်းလိုင်းလိုင်းစီစဉ်အလှည့်ရောက်ပါပြီ။ကိုစော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမူမတ်တင်ကြီးထိုက်တို့တင်ဆက်ပေးထားတဲ့တိုင်းလိုင်းလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။
မင်္ဂလာပါခင်ဗျာ VOA ဒိုင်ယာလီလိုင်းစီစဉ်ကကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့အခုရှစ်လေးလုံးကြီးနှစ်30ပြည့်သွားတဲ့အချိန်မှာဒီမိုကရေစီရေတော်ပုံအတွင်းအသက်ပေးလူသွားကြတန်းပြည်တို့အသက်ပေးလူသွားကြတဲ့သူတွေရဲ့ဒီမိုကရေစီအိမ်မက်တွေသူတို့မျှော်မှန်းချက်တွေဘယ်လောက်ထိအကောင်အထည်ဖော်နိုင်ပြီလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဆရာနာရှင်စနစ်ကြဆုံးပြီးတော့ဒီမိုကရေစီအစိုးရရဲ့လို့ပြည်သူကရုပ်ောက်တင်လိုက်တဲ့အစိုးရတရားလည်းပေါ်လာပါပြီဒါပေမဲ့မြန်မာနိုင်ငံမှာနေပေါင်းများစွာအမြင့်တွေလာတဲ့အာဏာရှင်စနစ်ကအခုချိန်ထိကျန်နေသေးတာကြောင့်တချို့နေရာတွေမှာလက်ရှိအစိုးရရဲ့ပြောင်းလဲမှုဖော်ဆောင်ရေးလုပ်ငန်းတွေဟာထင်သလောက်ခီးမရောက်ဘူးဖြစ်နေတာတွေလည်းသောတာရှင်တွေလည်းကြားသိမြင်တွေ့နေကြရမှာပါအဲ့လိုမအောင်မြင်တာတွေဟာအာဏာရှင်စနစ်ရဲ့အငွေအသက်ကြောင့်ကြီးပဲလားဆိုတာတော့ဟုတ်မယ်မထင်ပါဘူးဒါပေမဲ့လည်းဆွေးနွေးစရာတွေကတော့အများကြီးရှိပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ဖိတ်ထားတဲ့သူတွေကလည်းရှစ်လေးလုံးအရေးတော်ပုံလွန်ခဲ့တဲ့နှစ်30လုံးကဖြစ်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေဥဆောင်ပါဝင်ခဲ့တဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုက်ပုံမှာရှိနေတဲ့ဒေါက်တာမန်းမြင့်ဆိုင်ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာမန်းမြင့်ဆိုင်ကြားပါလားခင်ဗျကြ
ားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာမန်းမြင့်ဆိုင်ပြောပါအောင်ခင်ဗျအခုရှစ်လေးလုံးဟာနှစ်30ရှိလာခဲ့ပြီဆိုတော့ဒီမိုကရေစီရေတော်ပုံအတွင်းရှစ်လေးလုံးကာလမှာရောအဲ့ဒီနောက်ဆက်တွဲနေဆက်တစားတွေမှာအသက်ပေးခဲ့ကြတဲ့သူတွေလည်းအများပြပါပဲထောင်နဲ့ချီပြီးတော့ဆိုတော့သူတို့ရဲ့အိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖော်နေပါပြီလဲဆရာလည်းအခုမြန်မာနိုင်ငံထဲမှာရောက်နေတယ်ဆိုတော့ကိုယ်တိုင်မြင်တွေ့နေရမှာပဲလေ
အကောင့်တွေဖော်တဲ့နေရာမှာတော့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့အစိုးရဒီမိုကရေစီအစိုးရအုပ်ချုပ်မှုအောက်မှာတန်ပြရတော့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီ။မလုတ်တမကင်တတ်တာတွေအတွေ့အကြုံနေတာတွေနောက်ပြီး resist ပေါ့ခန့်ကျင်ဘက်တွေရဲ့အင်အားငကိုတွေကကောင်းနေတယ်လေ။သူတို့ကလည်းဒီမိုကရေစီကမလို့ဒီမဲ့တူရဲအနာလူကျင်တဲ့လူတွေဒီကြားထဲမှာထိုးပေါက်ဖြစ်နေတဲ့လူတွေရဲ့အဲဒီသူရဲ့ရံကိုလည်းအများနဲ့ကကွယ်နေရတော့သူတို့ထင်တော့တော့မပေါက်ဘူးပေါ့ကျွန်တော်တို့လူကျင်တဲ့ဒီမိုကရေစီဆိုတာကဘသူတူတယောက်ဖြစ်စီဒီကျွန်တော်တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်တည်ပြီးတက်တဲ့မှမသွားမယ်ဆိုကျွန်တော်နေတော့ဒါဝန်တာမယ်ထောက်ခံမယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတာတော့နှစ်ရှည်လများစူးစမ်းယူရမယ်ကိစ္စပဲအခုလောလောဆယ်တော့အောင်မြင်တဲ့အဆင့်တော့မရောက်သေးဘူးပေါ့
ဟုတ်ကဲ့ခင်ဗျာ
ရောက်ဖို့လေစိတ်လမ်းမမြင်သေးဘူးပေါ့အဲ့လိုဖြစ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းကဆိုရင်လေရှစ်လေးလုံးရတော့ပုံမှာကိုတိုင်ပါဝင်ခဲ့တယ်လက်ရှိမှာမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့မှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ဆိုတော့ကိုအောင်သူငင်းရဲ့အမြင်ကရောခင်ဗျာကျွန်တော်တို့ပြောင်းလဲမှုတွေအိမ်မက်တွေအကောင့်ထယ်ဖော်ဆောင်မှုဟာဘယ်လောက်ထိများခီးရောက်နေပါပြီလဲ
ဟုတ်ကဲ့ဟိုကျွန်တော်မြန်မာပြည်ကိုပြန်လာတယ်နောက်အခုချိန်ကြီးလဲမြန်မာပြည်မှာဆက်ပြီးတော့ဟိုကြိုးပမ်းနေတုန်းပါပဲဆိုတော့ဒါမဲ့ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီလူ့ခွင့်လမ်းကြောင်းပေါ့နော်ဆိုတော့ကျွန်တော်ထင်တာတော့ on the right track ပေါ့ဆိုတော့လမ်းကြောင်းဖွင့်ပေါ်မှာမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဒီမှာဖြစ်နေတဲ့ကိစ္စတွေတော်တော်များများကဟိုတော်တော်ရုပ်ဆိုးအကြီးကျယ်တဲ့ကိစ္စတွေလည်းရှိတယ်နောက်တစ်ခါကျတော့ကျွန်တော်မြန်မာပြည်မှာနေနေမှာပဲဒေတာတော်တော်များများခရီးထွက်ပါတယ်ကြွားပါတယ်အဲ့ဒီအချိန်မှာလည်းကျွန်တော်တို့မြင်ရတာကမတရားမှုတွေကဒင်းကျမ်းတွေကဟိုပြဿနာတွေကတော်တော်များများရှိနေသေးတယ်ပေါ့နော်ဆိုတော့ဒီနေသားမှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့မြုံမှန်းခဲ့တာတော့ဒီလိုနိုင်ငံမျိုးမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုလှုပ်ရှားတွေကတော့အများကြီးကြံနေတယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုဇော်ရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါလားခင်ဗျကိုဇော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုယ်တော်နဲ့ဝင်စင်းနေပါဦးခင်ဗျာကိုတော်ဟာဆိုရင်လေဒီရှစ်လေးလုံးရေတော့ပုံပေါ်မှာဒါကိုတိုင်ပါဝင်ခဲ့ဘူးတာပဲနောက်ဟိုဒီဆက်ပြီးတော့မြန်မာနိုင်ငံထဲမှာလည်းတောက်လျှောက်ရှိနေတယ်ဆိုတော့မြန်မာနိုင်ငံရဲ့တွားနေတဲ့လမ်းကြောင်းဆိုးဆိုးကောင်းသူချင်းပြောတယ်လို့လမ်းကြောင်းပေါ်မရောက်သေးဘူးလားဒါမှမဟုတ်လမ်းကြောင်းပေါ်တော့ရောက်နေပြီဒါမဲ့ပြောင်းလဲမှုတွေကဆက်ပြီးလှုပ်ဆောင်မှုလို့သေးသလားဘယ်လိုအမြင်ရှိပါသလဲ
ဟုတ်ကဲ့ခင်ဗျာတကယ်တော့ဒီရှစ်လေးလုံးအိမ်မက်ပေါ်လေနော်အဲ့ဒါတကယ်တော့ရှစ်လေးလုံးကစတာမဟုတ်ခင်ဗျာလေးလက်ကတကယ်တမ်းပြောမယ်ဆိုရင်80ချက်ကစတာပါ ဒီကကျေလွတ်လပ်ရေးနဲ့အတူဒီကကျေပေါက်ဖွားလာပြီးတော့အဲ့ဒီမှာဒီလိုကြီးရောညဉ့်ညံ့ရောဗမာပြည်တွေကသုံးချုံခဲ့ရပါတယ်။အဲ့အဲ့ဒီကလေးကသုံးချုံမှုဟာဒီနေ့တိုင်းအထိဟိုပြည့်ကြောင်းလေးလမ်းကြောင်းပေါ်ရောက်ပလားဆိုတော့လုံးဝမရောက်သေးဘူးလို့ပဲပြောနိုင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီနေ့စိတ်အပြင်ကပတ်စာပလခင်းနဲ့နိုင်စင်ရင်ကိုပတ်စာပလခင်းတော့အထင်ကြီးချုံးမှုရင်းမရှိသေးတာကိုအထင်ရှားပြရပါတယ်။အဲ့ဒါ2008ခြေရာဥလီကြောင့်ဖြစ်နေတာပါခင်ဗျာ။ဟုတ်ကဲ့ပါ
။ဟုတ်ကဲ့။အဲ့တော့အခုဒီရှစ်လေးလုံးမျိုးဆက်ဆိုပြီးတော့ကျွန်တော်တို့အခုဒါအခုအစိုးရဘက်မှလည်းတာဝန်ယူနေတဲ့သူတွေရှိလာပြီပေါ့နော်တကယ်ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေထောင်ချခဲ့တဲ့သူတွေနေဆက်တွေရောက်သွားပြီးတော့မှတောခိုးပြီးပြည်ထဲပြောင်းဝင်ပြီးတော့မှအခုလုံနေကြတဲ့သူတွေလည်းအများကြီးရှိလာပြီပေါ့အစိုးရဘက်ကဥဆောင်မှုဘက်မှရောက်နေတဲ့သူတွေလည်းအများကြီးရှိနေပါပြီဆိုတော့ဒီရှစ်လေးလုံးဒီရီမန်းချက်ဆိုတဲ့ဒီဒီမိုကရေစီပြောင်းလဲမှုဖော်ဆောင်ရေးအပြည့်အဝအကောင့်ထဲမှာပေါ်နိုင်သေးတာဟာဘာကြောင့်များလဲစောစောပြောတဲ့ဒီအာနာရှင်စနစ်ရဲ့အငွေ့အသက်တွေကြောင့်လားဒီအမြင့်တွေနေတဲ့အတွေးခေါ်တွေစိတ်ဓာတ်တွေအဲ့ဒါတွေကြောင့်လားဟောကွန်သူငင်းဆွေးနွေးပေးပါအောင်ခင်ဗျာ
ကျွန်တော်မြင်တာကတော့ဒီလိုကြအခုလက်ရှိအချိန်မှာဒီ NLD ကရွေးကောက်ပွဲနိုင်သွားတယ်နိုင်သွားတဲ့အခါကျတော့ဒီသူတို့အနေနဲ့ကတော့အခုဘာကုန်လဲရုံးပြင်ကနာပေါ့ဗျာတကယ်အာနာနေရာမှာတော့ရောက်သွားပါတယ်ကျတမ်းလေအာနာကအပြည့်မရှိဘူးပေါ့နော်မရှိတဲ့ခါကျတော့အဲ့ဒီနေသားမှာပဲဆက်ပြီးတော့ဟိုရုံးကံမဲ့နေသားဖြစ်တယ်ဖြစ်တဲ့နေသားမှာလည်းအခုလက်ရှိအရှိုးရအောင်ပြန်ကြည့်တဲ့ခါကျတော့ဒီသူတို့အနေနဲ့ကဘာဆက်လို့မှမသိသေးတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ပုံရောထင်တာပေါ့ဗျာဆိုတာကကျွန်တော်အနေနဲ့ပြောချင်တာကအရင်အာနာရှိခဲ့တဲ့လူဟောင်းတွေကိုစန့်ကျင်ပြီးပြောချင်တာလည်းမဟုတ်ဘူးဒါမဲ့ကျွန်တော်နိုင်ငံကိုလမ်းကြောင်းမှန် on the right track တစ်ခုပေါ်တုံးပူလိုက်လို့ရှိရင်လည်းကျွန်တော်တို့ဟိုကျင့်ရပါတယ
်။ဟုတ်ကဲ့။ဒေါက်တာမင်းမြင့်ဆိုင်ပါခင်ဗျာ။အဲ့ဒီမိကုံးကိုဘယ်လိုမြင်မိသလဲ။အခုဟိုရှင်လေးလုံးမှာတကယ်ပါကြတဲ့လူတွေဒီအာနာရှင်စနစ်ပြောကြတဲ့အတွက်တိုက်ပွဲဝင်ကြတဲ့သူတွေကိုတိုင်းလက်ရှိမှာအာနာရှိတဲ့သူတွေအဖြစ်ရောက်နေပါရဲ့နဲ့ဒီကျွန်တော်တို့ပြောင်းလဲမှုဖော်ဆောင်ရေးဒီမိုကရေစီအိမ်မက်တရားဘာကြောင့်အကောင့်တယ်မှာပေါ်နိုင်ရလဲခင်ဗျာ။န
ံပါတ်1ကကျွန်တော်တို့တကယ်တဲ့တိုင်းဒီလိုအတိုင်းအတာနဲ့ကျွန်တော်တို့ငင်းငင်းရရကိုအရေးကြီးဆုံးပဲကျွန်တော်တို့ပတ်ပတ်လည်ပါအကုန်ကြည့်ဘယ်ဒေသမှာမဆိုတော်လည်ရရှိလဲလူမျိုးစုတိုင်းမှာဟိုတော်လည်ရရရှိတယ်အဲ့ဒီလူတွေကဗမာဆိုတဲ့လူတွေနဲ့ပေါ့လေဗမာလို့ခေါ်သမုတ်တဲ့ကိုယ့်ကိုယ်ကိုခေါ်သမုတ်တဲ့လူတွေနဲ့သာသာတာဖြစ်ပြီးတွေးတဲ့တစားတဲ့ဇန်နဲ့ဒီတိုင်းဒီမှာနေပြီးဒီကိုတော့ဒီသမင်းကိုစားနေလူလေးလို့မခံယူရမချင်းဒါမှမဟုတ်အခွင့်အရေးတန်းလူပေါ့ကိုရင်တော့ကျွေးကြော်လို့ကရင်တကြပမာတကြဆိုတဲ့ဟာမျိုးပြည်တော်စုစိတ်သက်မဝင်မချင်းဆရာဒီဘူကြီးအစ်စ်မှန်လမ်းကြောင်းကိုတော့ဘယ်လိုလဲအဲ့ဒါအရေးကြီးဆုံးပဲနံပါတ်1အချက်နံပါတ်2အချက်ကဆရာတယောက်နဲ့တယောက်အဖြစ်ပြောနေရမယ်အတူအစားဝိုင်းပြီးတော့ဘယ်လိုလုပ်တိုင်းပြီကိုမကြမလဲကျွန်တော်တို့မှာရံပေါင်းစုံရှိတယ်နော်တချို့တိုင်းပြည်ကကျွန်တော်တို့စီးပွားရေးနဲ့စိမ့်ရင်နေတယ်တချို့ကဘာသာရေးနဲ့အဆုံးခတ်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ဟိုကအိမ်ဦးတက်ချိပါပြီးစပ်ပြကြတာကျွန်တော်တို့အဆောင်နေတယ်ကျွန်တော်တို့ရဲတွေစစ်သားတွေပြေသွားတယ်ရဲရဲဝုံမပြောရဲဘူးအစိုးရအတော်ယူပြီးစပ်တယ်ဗျာကျွန်တော်တို့ရှေ့ရောက်သွားလို့6000ပြန်စပ်တယ်ဗျာပြောပေါ်ဗျာအဲ့လိုမှမပြောရဲကြပဲကြောက်နေကြတော့အဲအဲ့ဒါမဖြစ်တဲ့နာတွေဖြစ်ကြတယ်မီဒီယာတွေကလည်းမြောက်တယ်ဖွားတယ်အဲ့ဒါတွေခံနေရတာကြီးတယ်ဟုတ်ကဲ့
အ
ဲ့တော့ကျွန်တော်တိုက်ပြစီးပွားရေးရလည်းတိုးတက်မှာဖြစ်မှာတော့အဲ့ဒါဝိုင်းလုပ်ကြမှာ
ဟုတ်ကဲ့တကယ်တော့လုံးနဲ့ကန်နိုင်တဲ့သူလုံးရဲကန်ရတဲ့သူမရှိဘူးလို့ဆိုတဲ့ပုံစံမျိုးစောစောကွန်တင်းပြောတဲ့ပုံစံလည်းအဲ့ဒီသဘောတက်ရောက်နေတယ်ဆရာမမြင့်ဆန်ပြောတဲ့ပုံစံလည်းအဲ့ဒီသဘောမျိုးတက်ရောက်နေတယ်ဆင်နော
်အဲ့ဒါသိမှန်တယ
်ဟုတ်ကဲ့ခင်ဗျာအခုကျွန်တော
်ဟုတ်ကဲ့ကြောက်နေကြတာဟု
တ်ဟုတ်ကဲ့ခင်ဗျာအခုကျွန်တော်လေလိုက်မော်ကိုကိုသက်ထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုသက်ထွန်းရှိပါလားခင်ဗျာ
ရှိပါတ
ယ်ဟုတ်ကဲ့ကိုသက်ထွန်းကဆိုရင်လည်းရှစ်လေးလုံးရေတော်ပေါ်မှာကိုတိုင်းပါဝင်ခဲ့တယ်အခုလက်ရှိမှာလည်းကျွန်တော်တို့ရှစ်လေးလုံးည30ပြည့်ခန္ဓာကျင်းပဖို့အတွက်ရန်ကုန်တက္ကသိုလ်ထဲမှာကျင်းပနိုင်ရေးအတွက်ဟိုလှုပ်ဆောင်နေကြတဲ့ committee ဝင်တူဦးလေးဖြစ်တယ်ပေါ့နော်ဆိုကျွန်တော်တို့ဆိုတော့ကလေးကကိုသက်ထွန်းခေါ်ဖို့ကြိုးစားနေတာဖုန်းကဆက်သွယ်လို့မရဘူးဖြစ်နေလို့ဆိုတော့အခုဆွေးနွေးခဲ့ပြီးသမ ्या ကတော့ဒီ ကိုကွန်တီနီယားရတာရှစ်လေးလုံးအိမ်မက်ဖြစ်တဲ့ဒီမိုကရေစီဖော်ဆောင်ရေးပြောင်းလဲဖော်ဆောင်ရေးဟာလမ်းကြောင်းမှာမမရောက်သေးဘူးလို့ယူဆတယ်အခုဆရာမမစ်ဆန်ပြောသွားတာလဲကိုသက်ထွန်းကြားလိုက်မှာပေါ့ဆိုတော့အဲ့လိုမျိုးတွေရှိနေတော့ကိုသက်ထွန်းရဲ့ယူဆကတော့ကျွန်တော်တို့ဒီမိုကရေစီအိမ်မက်တွေဟာဘယ်လောက်ထိများဟိုအကောင့်ထဲပေါ်နိုင်ပြီလဲဒီမိုကရေစီဆိုတာတက်လာပြီဆိုပေမဲ့လဲ
အခုဒီမိုကရေစီအစိုးရလို့ပြောတာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမဲနိုင်လို့ပြောတာဒါပေမဲ့ဒီမိုကရေစီအစိုးရကအုပ်ချုပ်မှုရှိရလားလွတ်လွတ်လပ်လပ်စီမံခန့်ခွဲခွင့်ရှိရလားတရားစီရင်ရေးတွေလုပ်နိုင်ရလားဆိုတာမေးရမလို့ထင်းတယ်တကယ်တမ်းကျတော့အခုလက်ရှိရေးဆွဲထားတဲ့ constitution ဆိုတာကဆင်းရဲလာရှိချေပြီး constitution အဲ့ဒီတော့ကြောင့်ဒါဒီမိုကရေစီမှာကိုစားပြုနိုင်မှာမဟုတ်ဘူးအခုလက်ရှိမှာဒီရုပ်ကွယ်ရအနိုင်ရရှိလို့ခုနကငါးရာခိုင်နှုန်းဟလာရွေးချယ်ရတဲ့ဆိုပေမဲ့မှန်တိုင်းပြောတော့ဒါဖစ်ဘက်ကစိတ်ထင်းရရေးဆွဲပြီးတော့စိတ်တိုင်းရပြင်ဆင်ထားတဲ့နိုင်ငံရေးဒီချက်ချင်းတွေကဖြစ်နေပဲ
အဲ့ဒီတော့တိုင်းပြည်ရဲ့လက်ရှိအခြေအနေကရှင်လေးလုံးလုံးကရည်ရွယ်ခဲ့တာတွေမြန်မာနိုင်ငံတွေနဲ့တော့အဝေးရှိပါသေးတယ်။ဟုတ်ကဲ့။တခုရှိတာကအခုကျွန်တော်တို့ရှင်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေ၊နေဆက်တွေမှာကိုယ်တိုင်တိုက်ပွဲဝင်ခဲ့တဲ့လူတွေတောခုသွားတဲ့လူတွေအဲ့ဒီပြန်လာပြီးတော့အခုလုံနေကြပြီ။ရှင်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကလည်းဥဆောင်
ဒီလိုဖြစ်နေတယ်လေဆိုတော့2008ပြည်ပုံကတော့လူတိုင်းအထောက်ပြနေတဲ့ကိစ္စပေါ့နော်လွတ်တော်ထဲမှာတမရတာတမတာရှိတယ်ဒါကြောင့်ဒီဖွဲ့စည်းပုံပြင်လို့မရတဲ့ဥစုပြီးပြောကြတဲ့အကြောင်းပြချက်တွေတော့အများကြီးရှိတာပေါ့ကိုသက်ထွန်းအမြင်ကရောကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကိုယ်တိုင်ဥဆောင်နေတဲ့အစိုးရဖွဲ့နိုင်နေတဲ့ကာလမှာတောင်ပြောင်းလဲမှုမဖော်ဆောင်နိုင်မှုဆိုမဖော်ဆောင်နိုင်သ
လို့ရှိရင်တော့1958ကနေစရမှာပဲ5860ကနေအမှန်တကယ်စစ်တပ်ကစစ်တပ်နေရာမနေပဲလေနိုင်ငံကြီးကွင်းထဲဝင်လာပြီးတော့တိုင်းပြည်အာဏာကိုဝင်ရောက်ချေတဲ့ပြဿနာပဲဒါအခုချိန်ထိဒီတိုင်းပဲရှိနေတာအဲ့တော့ဒီစစ်တပ်ကတိုင်းပြည်ကိုကာကွယ်မယ်ပြည်ပရန်ကာကွယ်မယ်နော်မျိုးသားကာကွယ်ရေးကိုဟလာလက်နဲ့မတက်လောက်ရမှာနော်တကယ်တမ်းဒီမိုကရေစီနိုင်ငံတွေပဲပြောပြောပြည်နေပြည်သားနိုင်ငံတွေကပြောပြောစစ်တပ်ကစစ်တပ်တာဝန်နဲ့စစ်တပ်ခန့်ကဏ္ဍမှာရှိတယ်ဒါပေမဲ့ဒီကနေ့ constitution ဟလာအရာလေစစ်တပ်ကနိုင်ငံရေးလှုပ်ဆောင်မှုတွေအားလုံးရဲ့ထိတ်မှရှိနေတယ်မအိမ်မှာပဲနေကျင်တယ်အဲ့လိုပဲဒီတိုင်းကြီးအရေးရာအလုံးမှာငါပါမငါလုတ်ကျင်တာလုံးရမဆိုတဲ့ပုံစံမျိုးနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်အဓိကအထာကပါလဲဆိုတော့နိုင်ငံရေးနဲ့စစ်တပ်နဲ့ဘာမှမဆိုင်ဘူးစစ်တပ်စစ်တပ်နေရမီနော်စစ်တပ်ကတာဝန်ကိုပဲလုပ်စစ်တပ်ကယက်တီကျတိုင်းနေအဲ့ဒါဆိုလို့ရှိရင်နိုင်ငံတကာမှာဟောဒီဘေးမှာဟောအလုံးကဘာပဲပြောစစ်တပ်ကိုအတိမတ်ပြုခံရမယ်အလုံးကလည်းလူလူလန်းလန်းနဲ့စစ်တပ်ကိုဟိုးတော့ကသာတော်လည်းကာလာတွေတော့ကအလိုပဲစစ်တပ်ကိုအားလုံးကပြန်ပြီးတော့ချစ်ချင်းလေးစားလာနဲ့အပြီးမှပြူလာမယ်အခုလိုမျိုးဆက်သွားနေမှာဆိုရင်တော့တိုင်းပြည်တော်တော်တော်ရင်လေးကိုကောင်းပါတယ
်ဟုတ်ကဲ့ကျွန်တော်ကိုစောကိုလည်းတလဲပြန်ပြီးတော့အလဲအလဲပြေးချင်ပါတယ်ကိုစောအခုပြောသားတယ်ကိုသထွန်းပြောသားတယ်ဆင်းနေသားတယ်ဟာရဲ့နောက်ဆက်တွဲပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံမြန်မာနိုင်ငံရေးမှာစစ်တပ်ကဆူညောင်းခလုတ်အဖြစ်လို့ဆိုရမှာပေါ့အဲ့လိုမျိုးအဟန္တာအဖြစ်ရှိနေတယ်အကြောင်းလဲမှုတွေတတ်နိုင်သလားဟိုစေကူရှိသလားမဖော်ဆောင်နိုင်သေးပဲဖြစ်နေတဲ့ကိစ္စတွေ2008ဖွဲ့စည်းပုံကိစ္စလည်းစောစောကိုစောပြောတာထဲမှာပါပါတယ်ဆိုတော့ဒီအခုလူတို့ရဲ့ထောက်ခံမှုတခဲနဲ့ရနေတဲ့ဒီ NLD အစိုးရလက်ထက်မှာလူတို့ကတိုင်းပြည်လုံးနီးနီးကထောက်ခံနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးဒီမြင့်နေတဲ့အချိန်မှာအခုလိုမျိုးပြောင်းလဲမှုတွေမဖော်ဆောင်နိုင်တာစစ်တပ်ရဲ့အခန့်ကဏ္ဍကိုစစ်တပ်အလုပ်ပဲလုပ်ဖို့ဆိုတဲ့ဒီပြောင်းလဲမှုဟိုမဖော်ဆောင်နိုင်သေးတာဟာဘာကြောင့်များလဲကိုစောဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျခုနကပြောသလိုပါပဲဒီဥစ္စာအခြေခံက2008ကြာဥည်ရဲ့ပြဿနာပါပဲဟို energy တကယ်တော့နော်တောင်ပြူကမ်းပြူနိုင်နေဆိုလိုလိုကိုနိုင်နေတာပါအဲ့နေရာမှာ energy မှမဟုတ်ပါဘူးဒေါ်ဆန်းကြီးကြီးမှမဟုတ်ပါဘူးဒီလူမစိုးဒီကြီးကြီးလည်းပဲနိုင်နိုင်မှာ2008ကြာဥည်ရဲ့တွင်လေးကိုရောက်သွားတဲ့အခါမှာဘာမှလုံနိုင်စားနိုင်စားရှိမှာမဟုတ်ပါဘူးဒါအတိအထားပါပဲဘာဖြစ်လို့လဲဆိုတော့2008ကြာဥည်ရာဆရာနာရှင်စနစ်ကိုအခြေခံဒီဆွေးတဲ့ဥပဒေဖြစ်လို့ပါအဲ့တော့ဒီခွေးလေးမှာတော့ ပူဆိုတာအမျိုးသားပြန်ငယ်စစ်မြတ်ရေးလို့ခေါ်တဲ့ညီအစ်ကိုအစော်ပြေးစစ်ဆေးပုံစံနဲ့သွားလုပ်လိုက်တဲ့အခါမှာပုံမူဆိုးရတဲ့အခြေအနေတွေကိုပဲဖြစ်ပေါ်လာနေပါတယ်။အတူတူတော့ NLR ပြည်သူနဲ့လက်တွဲရမယ့်အစားစစ်အာဏာရှင်တွေကိုလက်တွဲဖို့အသွေးကြိုးစားတဲ့အခါမှာအမားရီပုံမူရှိပြီးတန်းပြီးပုံပုံလင့်လာရတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောအခုကျွန်တော်ကနေဒါနိုင်ငံကဥညွတ်လကိုအလဲပေးခြင်းပါတယ်ခင်ဗျ။ဥညွတ်လရှိပါလား။
ဟုတ်ကဲ့ရှိပါ
တယ်ခင်ဗျဟုတ်ကဲ့ဥညွန့်လာပြောပါအောင်ဒီမိုကရေစီအိမ်မက်တွေရှစ်လေးလုံးရဲ့အာအိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေပေါ်နိုင်ပြီလဲတတ်နိုင်တယ်လောက်လူရင်းတူရှင်လေးပြောပြပါအောင
်ဟုတ်ကဲ့ခင်ဗျဟိုရှစ်လေးလုံးအကြောင်းကိုဒီကပြန်ပြောင်းပြောမယ်ဆိုရင်အဓိကကကျွန်တော်တို့ရှစ်လေးလုံးစိတ်တက်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ပြည်သူတွေကိုပြန်လဲပြီးတော့သတိရစေချင်ပါတယ်ဒီကျွန်တော်တို့တိုက်ပွဲဝင်စဉ်တုန်းကဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးဆရာနာရှင်စနစ်အပြည့်တိုင်းချုပ်ငင်းရေးစစ်မှန်သောဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတဲ့ရည်ရွယ်ချက်ဥတည်ချက်တွေနဲ့ကျွန်တော်တို့စတင်ပြီးတော့ဒီလောက်ခဲ့တာပါဒါပေမဲ့ဒီနေ့အကောင့်ထဲပေါ်နေပြီလားရနေပြီလားဆိုတော့မရသေးပါဘူးမုံဝါးဝါးနဲ့စံတော်ဝါးပဲရှိပါသေးတယ်ဒါကြောင့်မလို့ရှစ်လေးလုံးအရေးတော်ပုံကြီးကပြုံးကနေတိုင်းကနေပေါ်ပေါက်လာတာမဟုတ်ပါဘူးအာဏာရှင်တွေကပြည်သူတွေကိုခေတ်ဆက်ဆက်မှာဖိနှိပ်မှုတွေရက်ဆက်မှုတွေတပ်ဖြတ်မှုတွေနှိရှေထောင်နာနေတဲ့ဤမျိုးစုံနဲ့ဥပဒေမဲ့ကျူးလွန်မှုတွေကတဆင့်အရေးခင်မောင်းမြောင်များစွာမှာကျွန်တော်ပြည်သူတွေအသက်သွေးချွေးပေါင်းများစွာစရေပြီးမှမခံမရက်နိုင်တဲ့အဆုံးမှာပြည်သူတရလုံးကအုံကြွပြီးတော့ဒီရှစ်လေးလုံးအရေးတော်ပုံကြီးဖြစ်လာတာပါခုနကတော့ပြောခဲ့ကြတဲ့ကျွန်တော်မိတ်ဆွေများရဲ့ပေါ်များပြောခဲ့ကြသလိုပဲတကယ်တမ်းဆိုလို့ရှိရင်ဒါ58ခုနှစ်ကစတယ်ဘူနေဝင်းအစိုးရကိုအိမ်ဆောင်အစိုးရပေးလိုက်တဲ့အချိန်မှာတည်းကစလာတယ်အဲ့ဒီတုန်းကဆိုလို့ရှိရင်ဘူနေဝင်းကိုအိမ်ဆောင်အစိုးရဖြစ်ကိုကြောင်မြောင်တင်းတင်းနဲ့ဆန့်ကျင်တာမြန်မာကျောင်းသားများဘာကသာကပဲဖြစ်တယ်။ဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ဘယ်ပါတီကမှကန့်ကွက်တာကြီးမရှိခဲ့ဘူး။ဒါကြောင့်မို့လို့လေဘုံနေဝင်းကကျောင်းသားတို့ကိုအလွန်မုန်းတယ်။အဲ့ဒီနောက်ပိုင်းမှာဦးနာ60နှစ်မှာ7 July ခေါ်တဲ့7 July ရှိရနေလင်အားကြီးမှာပဲတမကအဆောက်အဦကြီးကိုကွန်မြူနတီတွေခေါ်အောင်နေပါလေဆိုပြီးတော့ရရဆက်ဆက်ဒိုင်းမိုင်းနဲ့ဖြိုဝဲပြည်စည်းတာတွေလှုပ်လာတယ်။ဒီနောက်ပိုင်းမှာလည်းအရေးကြီးမောင်းမြောင်များစွာမှာအသက်ပေါင်းများစွာယဟန်တန်ကပြည်သူလူထုအပါအဝင်အားလုံးကထောင်နဲ့တောင်းနဲ့ချီပြီးတော့သိကျပျက်စီးခဲ့ရတယ်ဆုံးရှုံးနေလာခဲ့ရတယ်ဒါတွေကိုအခြေခံပြီးတော့ရှင်းလေးလုံးဆိုတာဖြစ်လာတယ်ဒါကြောင့်မလို့ကျွန်တော်ပြည်သူတရားလုံးကိုဒီနေ့အသိပေးချင်တာကကျွန်တော်တို့ရှင်းလေးလုံးစိတ်ဓာတ်ကမပြေဆုံးသေးပါဘူးကျွန်တော်ရည်မှန်းချက်တွေရည်ရွယ်ချက်တွေကျွန်တော်ပန်းနိုင်ဖို့မရောက်သေးဘူးရောက်နိုင်အောင်စူးစမ်းနိုင်ဖို့အတွက်ရှင်းလေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်ပြည်သူတရားလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်အာနာဆေအာနာရှင်စနစ်အောက်ကအပြည့်တိုင်ချုပ်ငင်းမှုလိုပါတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကဒီနှစ်ပေါင်း30ကြာပြီဆိုတော့ဒီနောင်မျိုးဆက်တစ်တွေပေါ့လေအာအင်မတန်မှအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်မျိုးဆက်တစ်တွေကိုလည်းအထူးမြေတားရက်ခံလို့တယ်ဒီသမိုင်းဝင်တဲ့ရှေးလေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမျိုးစုံကိုနော်ဖန်တီးပြီးတော့ပြည်သူတရားလုံးနဲ့ပူးပေါင်းလက်တွဲဆောင်ရွက်နိုင်ဖို့လိုပါတယ
်ဟုတ်ကဲ့
နော်
ဟုတ်ကဲ့ဦးညလာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ကိုသက်ထွန်းကိုလည်းဟိုပြန်ပြီးတော့အလဲပေးချင်ပါတယ်ကိုသက်ထွန်းဆိုတော့ဦးညလာပြောသလိုမျိုးဆက်တစ်တွေအခန့်ကဏ္ဍပါလာတော့ကျွန်တော်တစ်ဆက်တည်းမေးချင်တာဒီရှစ်လေးလုံးစိတ်ဓာတ်ဒီမိုကရေစီစိတ်ဓာတ်ဒီပြောင်းလဲမှုဖော်ဆောင်လိုတဲ့စိတ်ဓာတ်ဆက်လက်ရှင်သန်နေရေးဒီမျိုးဆက်တစ်လူငယ်တွေကြားထဲမှာဆက်ပြီးတော့ခုအောင်နေရေးဟာဘယ်လောက်ထိအရေးကြီးပါသလဲအခုဒီနှစ်30ပြည့်ဒီရှစ်လေးလုံးနှစ်ပတ်လည်ပွဲဟာဆိုရင်လည်းဒါပထမဆုံးအကြိမ်ထူးထူးခြားခြားရန်ကုန်တက္ကသိုလ်ပြင်မဒီမှာကျွန်တော် main ထဲမှာကျွန်တော်အချင်းပါခွင့်ပထမဆုံးကြိမ်ရလာပြီဆိုတော့ဒါအထူးခြားတဲ့ပြောင်းလဲမှုတစ်ခုပေါ့နော်ဆိုတော့လူငယ်တွေကြားထဲမှာဒီစိတ်ဓာတ်တွေဆက်လက်ရှင်သန်နေနိုင်အောင်ဘာတွေများအရေးကြီးသလဲဘာတွေများလုပ်ဆောင်ဖို့လိုမလဲ
တကယ်တော့လူငယ်မျိုးဆက်ဆိုတာကမျိုးဆက်တိုင်းမျိုးဆက်တိုင်းကတိုင်းပြည်ရဲ့တောင်တစ်ချိန်မှာလွှဲယူတဲ့လူတွေဖြစ်တဲ့အတွက်အာလူငယ်လို့ကောင်းမဲ့မျိုးဆက်တိုင်းကအရေးကြီးတာပဲမျိုးဆက်အလိုက်ဟုတ်တော့တကယ်တမ်းတော့အခုချိန်မှာကဗမာနိုင်ငံထဲမှာရှိနေတဲ့အခြေအနေကကိုတိုင်းပြည်ရဲ့အခြေအနေနဲ့ကိုတိုင်းပြည်ရဲ့အာတမိုင်းကိုမျက်ချီပြတ်နေတဲ့အနေထားတော့မျက်ချီအနေထားမှာတွေ့နေရတယ်။အဲ့ဒါကလည်းဘာကြောင့်လဲဆိုတော့ဒီဆရာနာရှင်အုပ်ချုပ်မှုရဲ့အောက်မှာအာတော်လာခဲ့တဲ့အခါကျတော့တမိုင်းချစ်စီနေကိုထောက်ချက်ပြစ်တာတွေတမိုင်းကိုကြောင်းမြန်လှန်အမာရွေးနေပြောခဲ့တာတွေဒီအပြင်ကိုဆိုတော့ပညာရေးစနစ်တစ်ခုလုံးကိုမြေတိုင်းဖျက်ဆီးခဲ့တဲ့ပြဿနာတွေတကယ်တော့ပညာရေးစနစ်ကိုဖျက်ဆီးလိုက်တဲ့အခါမှာမျိုးဆက်တွေအလုံးစုံဖျက်ဆီးသွားတာပဲ။ဟိုတုန်းကဆိုရင် လားမဆလာဖြစ်လို့ပြောတဲ့ရအချိန်မှတော့မှအာဇာနည်လေးပြည်အောင်စုလေးလက်လိုက်လို့ပါလဲဆိုတာအကြောင်းသားလိုက်ရအခြေခံသင်ခန်းစာလေးတွေမှာသင်လာခဲ့တဲ့အတွက်မူလတဲ့အလဲသားမှာကောင်းကောင်းသိနေပြီ။ဒါပေမဲ့ဒီကနေ့အချိန်မှာတက္ကသိုလ်ကျောင်းသူကျောင်းသားတော့ကောင်းကောင်းမသိတော့တဲ့အဆင့်ဆိုတာကတကယ်တမ်းတော့စစ်တပ်ကဘလောက်ပဲအခုလက်ဒီလက်မောင်းတန်းပြောနေပြောနေဆက်လာရှင်ရဲ့အကျိုးဆက်စစ်တပ်ကတိုင်းပြည်ရဲ့ဟဲ့လားအရေးရမှန်သမျှမှာနာမတက်ဆန်လာတက်တယ်ဆိုတဲ့ပုံစံနဲ့လှုပ်ချံဝင်လှုပ်ခဲ့တဲ့အကျိုးဆက်အဲ့တော့တိုင်းပြည်ကိုဖြစ်တယ်ဆိုရင်ဟဲ့လား music တွေကိုတံမိုးထားရမယ်ဒီကနေ့အချိန်ဒီမှာတော့မနိုင်ပဲ music တွေရဲ့အားကောင်းမောင်းတန်းရှိမှုကတော်တော်ညွန့်နေတယ်
ဟုတ်ကဲ့
ဒီကဟိုလုံနေတယ်သမဂါလုံတယ်လူငယ်လုံနေတယ်အဲလူငယ်ဖွဲ့စည်းလုံတယ်ဒီလူငယ်တွေဟိုတော့တော်တော်ကိုချီးကျူးရလိမ့်မယ်လူငယ်စုဆိုပေမဲ့သူတို့ရဲ့ယုံကြည်မှုနဲ့တိုင်းပြည်ပေါ်ချစ်စိတ်ကြတော့တော်တော်သိပါပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဟိုရှစ်လေးလုံးနှစ်ပတ်လည်ပွဲကိုခါတိုင်းနဲ့ခါတိုင်းနဲ့မတူပဲဒီရန်ကုန်တက္ကသိုလ်ထဲမှာအခုပထမဆုံးကျင်းပခွင့်ရတယ်ဆိုတာကထူးခြားတဲ့လက္ခဏာပေါ့နော်ဆိုတော့ဒီအပေါ်မှာကောကိုသက်ထွန်းတို့အခုဆွေးနွေးနေကြပြောနေကြအဲ့ဒါလေးတော်တော်လေးရှင်းပြပါအောင်ဘယ်လောက်ထိများဒါဟာထူးခြားတဲ့ထူးခြားမှုလဲဆိုတာကိုအရင်အစိုးရလက်ထက်ကလည်းစာရင်ပေါ့နော်အခုအရင်နှစ်တည်းကစာရင
်လက်ရှိအခြေအနေမှာတော့ဒါကဒီကောက်ပွဲအနိုင်ရခဲ့တဲ့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိတဲ့သူတွေကိုဘာသာပြောကျေးဇူးတင်ရမှာပေါ့လေသူတို့ကလည်းရှစ်လေးလုံးကိုဖြတ်တန်းလာခဲ့တဲ့လူတွေဖြစ်တယ်။အဲ့ဒီအတွက်ရှစ်လေးလုံးကိုဘာပဲပြောအမတ်တရားသတိတရားအနေနဲ့တမိုးထားပြီးတော့ဒီလိုကျပခွင့်ပေးတယ်ဆိုတာဒါဘာပဲပြောသူတို့ရဲ့အခိုင်အမာကိုလည်းကျွန်တော်တို့ကအတိမပြုရမှာပါပဲ။အဓိကကျွန်တော်တို့လုံးချင်တာကဘာလဲဆိုတော့ရှစ်လေးလုံးဖြတ်တန်းလာခဲ့တဲ့နှစ်ပေါင်း30ရှိပြီ။ဒါနဲ့တိုင်းပြည်ရဲ့အခြေအနေဟာယွယွင်းတဲ့ယွယွင်းလာတယ်။နော်အကောဘက်ကိုတစ်ခုမှဥတီတာမရှိဘူး။လုံးလေးလုံးလေးမြုပ်လေးပဲ။အဲ့လိုဖြစ်နေတဲ့အတွက်နှစ်30မှာငါတို့တိုင်းပြည်ဓာတ်တွေဖြစ်ခဲ့တယ်ငါတို့ရှိသေးတို့မျိုးဆက်တွေငါတို့ကျောင်းသားတွေရောဓာတ်တွေလုံနိုင်ခဲ့တယ်ဓာတ်တွေအာသာချက်ရှိတဲ့အာဏာချက်ရှိတဲ့ဒီမိုကရေစီအင်အားစုတွေအခြေထားပါလေတိုင်းသားတွေရဲ့ဘဝတွေကဓာတ်တွေနဲ့ပြောင်းလဲတိုးတက်ပြီးလဲအမှန်တမ်းဆိုတော့တိုင်းပြည်တစ်ခုလုံးရဲ့အခြေအနေတွေပေါ့ဒါနဲ့ကျွန်တော်တို့အခုလုံးမဲ့အခြေအနေကစီးပွားရေးလူမျိုးကျန်းမာရေးဆိုတဲ့ပတ်တည်မှာအားနည်းကောင်းအားနည်းနဲ့ကျွန်တော်တို့ရှုမိဖို့ပါဒါနဲ့တနိုင်ငံလုံးရဲ့အဓိကစုံချက်ဖြစ်တယ်နော်ဒီမိုကရေစီအားစုတွေတိုင်းသားအားစုတွေနောက်ကစစ်တပ်အဲ့ဒီသုံးခုရဲ့ဟလာဆန့်ကျင်မညီတဲ့အခြေအနေကြောင့်တိုင်းပြည်ကဒီကနေ့ချိန်ထိစုပ်ပြတ်တက်နေတယ်အဲ့တော့အဲ့ဒီအပေါ်မှာစစ်သုံးဆယ်သာပြန်လည်ပြီးတော့ရှုမြင်ရမယ်ဘာတွေအားနည်းလဲဘာတွေအားသာလဲဘာတွေဖြစ်တည်နေလဲဆိုတဲ့ဥစ္စာကိုဒီရှိလေးလုံးဖြတ်တန်းခဲ့တဲ့လူတွေကောအခုမျိုးဆက်တွေရောပါဝင်ပြီးတော့လွတ်လွတ်လပ်လပ်ဆွေးနွေးပါဆိုပြီးတော့ဆွေးနွေးပွဲလေးကိုကျွန်တော်က6ရက်9ရက်မှာကျင်းပမှာပါ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုနောက်ဆုံးတစ်ခွန်းလေးကျွန်တော်စက္ကန့်20လောက်ကိုသူငင်းပြောပြပါအောင်အခုဒီဒီမိုကရေစီရေတော်ပုံညံ့နေပေါက်ဖွားလာတဲ့အစိုးရလို့ဆိုရမှာပေါ့နော်အဲ့ဒီအစိုးရလက်ထက်မှာဒီရှစ်လေးလုံးဒီအခမ်းအနားတွေမှာဒီအခုလာမဲ့ဒီ30အခမ်းအနားမှာအဲ့ဒီအစိုးရရဲ့ပါဝင်မှုအစိုးရတာဝန်ရှိသူတွေပါဝင်မှုကတော့ဘယ်လောက်အရေးကြီးပါလဲခင်ဗျာ
ခုနကတော့ကျွန်တော်ကိုသက်ထွန်းပြောသွားတဲ့အချက်တွေရောကျွန်တော်ကန့်ကွက်ပါတယ်ကျွန်တော်ကတော့သဘောမတူဘူးကျွန်တော်မြင်လာတော့လက်ရှိအခြေအနေကကျေကွက်ကြီးကိုပဲကြီးလို့နဲ့လဲစားလိုက်တဲ့အခြေအနေမျိုးကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲလို့ပြောရလို့ရှိရင်အခုလက်ရှိအခြေအနေမှာကျွန်တော်တို့ကအရက်ပါဝင်ချက်ရမယ်၊စစ်ပါဝင်ချုပ်ရမယ်။ဆိုတော့ဒါတွေလည်းမလုပ်နိုင်ဘူး။နောက်တစ်ခုကကျတော့လက်ရှိအစိုးရအနေနဲ့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြံတဲ့အင်အားစုမဟာမိတ်နဲ့တိုက်ဆောက်နိုင်တာမရှိပါဘူး။ဆိုတော့ဒီလိုပုံစံမျိုးနဲ့တော့ဘယ်လိုမှဆက်သွားလို့မရဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အပါဝင်စနစ်ကြတဲ့သူတွေအားလုံးကအခုဒီဟို Facebook ကနေပြီးတော့ဝင်စင်းကြတဲ့သူတွေအတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်မရလို့ဒီတစ်ပတ်တော့မဖတ်ပြနိုင်တော့ပါဘူးနောက်တစ်ပတ်မှပြန်ဆုံးရပြပါခင
်ဗျာကျေးဇူးဝင်လာတဲ့စီရင်ထုတ်လို့ရမူမဲ့တင်ကြီးထိုက်တူတင်ဆက်ပေးထားတဲ့အတိုင်းလေးလိုင်းစီကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လည်းဦးကကြီးညာပေးပါလိမ့်မယ်
မဲကတမတော်နဲ့ထောင်းကနဲ့တောက်စချသမားရွေးကောက်ပွဲကာလတွင်ရုရှားနဲ့သူ့စည်းရုံးရေးဖွဲ့တို့ဖက်သက်ဆန္ဒမှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းဖော်ထုတ်မှုတွေကိုထပ်မံတက်ခိုက်ပြောဆိုလိုက်တယ်လို့ဖက်သက်မှုတွေရှိခဲ့ရင်တော့ရာဇဝမှုမမြောက်တဲ့အကြောင်းဒီနေ့ပဲပြောလိုက်ပါရစေ။အမေရိကန်တရားရေးစနစ်မှာဖက်သက်ဆန္ဒမှုဟာရာဇဝမှုဖြစ်တည်ကြတဲ့အဓိပ္ပာယ်ဖွင့်ဆိုထားတာမရှိတဲ့အကြောင်းသမားရဲ့ကိုယ်ပိုင်ရှင်တွေတယောက်ဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူရီကူလီယန်ရဲ့မှတ်ချက်တိုင်းသမားထွန်းကပြောဆိုလိုက်တာပါ။ တချိန်မှနဲ့မှာပဲဒေါ်နယ်ထရန့်ရဲ့စီးရီးအဖွဲ့ဥက္ကဋ္ဌဘောမနာဖော်ဟာရုရှားရဲ့ထုဆောင်စမ်းစစ်ဆေးမှုရောဘတ်မူလာကရာဇဝတ်ကြောင်းနဲ့တရားစွပ်စွထားတဲ့အမှုနှမှုနဲ့နှမှုကိုဒီနေ့ဗာဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။မနာဖော်ကတော့ဒီနေ့ရင်ဆိုင်ရမယ့်အမှုတော်ကိုဝါရှင်တန်ဒီစီကနောက်တမှုအတွက်ပါအပြည့်မရှိကြောင်းညင်းဆန်ထားပါတယ်
။သတင်းချင်းချက်ကိုကိုအောင်လူကကြီးညာပေးခဲ့တာပါ။ဒီညထွေစင်ထုတ်လို့ရမှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နေဖြစ်ပါတယ်။ကျမဤတန်စမရှင် View American တန်မနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ် View ကနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ပါတယ်တော်တာရှင်ပေါင်းကောင်းသောညချင်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.